အနန္တနာပိဘကနိမ့်ကိုအာယံယူပြီးတော့အနန္တနာဇံတို့သူကြီးအရှင်ကုရဲ့အပိုင်းလေးပြောနေတာမပြီးတတ်ဘူးနော်ဒီနေ့ဆက်ကြည့်ပြီနော်ယောဂဝိဒနာပုဂ္ဂိုလ်ကဒီပရမဇန်သမားကြီးကိုဝိပောင်္ဂန္တနိုင်နေဟောလေးပြီးပြီးတဲ့အချိန်ခါမှာပရမဇန်ဣညရဏယံတို့နဲ့ဤကမြေတိသစ္စေတံတခုဝိဒဝိသရာတို့ရဲ့ဉာဏ်ကြံနေတဲ့သဘောကတည်းကအဲဒီအပြစ်နဲ့ကိုယ်ကိုဉာဏ်ကြီးရဲ့အပိုင်းမှာပိုပြီးနေတဲ့နေတဲ့ဤသို့သောကဧကဂရာကိုယ်ရဲ့ဒဏ္ဍာန်သုံးပါးရှိတဲ့ဒုတိယဉာဏ်ကိုလုံလတောင့်တဲ့စိတ်ဓာတ်ဖြစ်အမတန်ကြီးနေတော့ပါနေတဲ့ဒီအာနာပါနပြိပါကနမိတ်ကလေးကိုပဲဉာဏ်ကြီးတော့ကြည့်နေပါနော်အဲဒီလိုကြည့်နေတဲ့အပိုင်းမှာဝင်လေထွက်လေစတဲ့ချင်းဒီလိုတော့မမှတ်ပါဘူးဝင်လေလေထွက်လေလေတော့မဝင်လေထွက်လေတော့မဝင်ထွက်ဝင်ထွက်တဲ့ချင်းဒီလိုမမှတ်မှတ်နေရင်ညာတော့အဲ့ဒါဝိဇ္ဇုံမိကြတာပြန်ပြန်ပြီးတော့ဝင်လာတတ်တယ်ဝင်လာတတ်တဲ့အတွက်ကြောင့်မမှတ်ခဲနဲ့အဲ့ဒီအလုံးကြီးလေးတော့ပါလို့ဒီပြိပာကနမိတ်ကိုဒီနည်းနဲ့တိုက်ရှိတာပါတနည်းဒီနည်းနဲ့တတ်ပါသားနော်ဆိုတော့ဒီနမိတ်ဒီနာလိရသမအဲ့နှုတ်ခမ်းတဲ့အနိစ္စလေးပါးဒီ ग्वा နိမေတ္တလို့ရှိရင်အတ္တမခံတတ်တဲ့သဘောတော့ရှိပါတယ်။အဲဒီနမိတ်မှရှိကတ်နိုင်လို့ဝိညာဝိသရာပြုတ်သွားခြင်းနဲ့သင်္ခါရရှင်နိမိတ်ကတတ်နေပြီအဲ့ဒါမကြမ်းနေဒီအနာပါဒပြိပါဒနမိတ်ခိုင်ယုံပေါ်မှာရှိပြီးအလုံးကြီးမဲ့တတ်ပြီးပြီးသွားတယ်။ညီမဆောင်ဆက်ပြီးပြီးတဲ့လို့တဏှာညီနာရိစတဲ့ပြီးညီမဆောင်ဆက်ပြီးပြီးသွားပြီဆိုလို့ရှိရင်အဲ့ဒီအခါမှာဝိဇ္ဇဝိသရခေါ်တဲ့ဇာင်္ဂါနှစ်ပါးပြုတ်သွားတယ်လေယောဂီပုဂ္ဂိုလ်ကဇာင်္ဂါရေကဝတိပါင္းတဲ့နည်းအောင်ပထမဆုံးမှာရှိထားပြီးဖြစ်နေသည့်အတွက်လည်းလည်းခုခုနဲ့သိနေပါနော်ဝိဇ္ဇဝိသရပြုတ်ပြီးတော့ဘာဇာင်္ဂါရေပြန်နေလို့တော့ပြန်ပြီးသတိပြုလိုက်တဲ့အပိုင်းမှာလဲဤသည့်ဒုက္ခဤတက်ခေတ္တခေါ်တဲ့ဇာင်္ဂါသုံးပါးရှိနေတဲ့ဉာဏ်တစ်ခုဆက်ပြီးဆိုတာတော့ယောဂိကထားလည်းပါနော်နားမလည်ရင်လည်းအဲ့ဒီလိုတဏှာကြီးတော့မျိုးဆက်ဆက်ပြီးဒီနေ့အချိန်ခါမှာတဏှာကြီးတော့ပြည့်တော့ပြီးတော့ယူဆတဲ့အချိန်ဘဝင်မနောအကြီးလို့ပေါ်ဆုံးအပ်တဲ့မနောဒွါရကိုနှစ်အယောကြီးပြည့်လိုက်ပါဘုံမနောဒွါရကိုအကျိုးပြုပြီးတော့ဒီမင်းတော့ပါနေတဲ့အာနာပါနပြိပါကနမိတ်အာယုံကဒီဘုရင်မနောအကြီးမာရက်ကလက်ပြီးနေဒီကိစ္စတွေဒီဇာယံကလေးတွေပြင်းချချဖြစ်နေတာကိုသတ်သိနေတယ်။ဇာယံကဘယ်နှခုပဲရှိရလဲ။သုံးခု။ဒီကြီးဒုက္ခဒီကက်ကတ။အဲဒါရဲ့ဒီသုံးခုကိုမတွေ့တဲ့၅ခုပြန်တက်ပြီးပြင်းနေတာဒုတိယဇန်ဆိုင်တာမဆိုင်သေးဘူး။ပရမဇန်ပြန်ချုပ်ရသွား။အဲဒီလိုပြောမပြနိုင်ရဲ့အဲ့ဒါပရမဇန်ကိုဝိဘောင္းတာမြင်းရင်းအောင်နေကြမှာလို့ကြီးခေါ်ရတဲ့ဆက်ကဆက်ကပြောနေခြင်းဖြစ်ပါဒီကြောင့်ဒီကနားကလည်းအင်္ဂုတ္တရပါဠိတော်မှာတရားရှင်ကိုရရင်ဟောထားတဲ့ဘာမှဥပမာလေးကိုတောင်းပြီးသင်္ကရဏ်ကကလည်းသင်ထားတယ်။တောင်းတဲ့ကျက်စားပုံရင်ဒီမှာကျွင့်မှုမရှိတဲ့ငါးမိတ်မှအတကောင်တောင်းမှကျက်စားတယ်လေ။တောင်းတဲ့ရောက်သွားသူတောင်းတဲ့ဒီနေရာကနေလမ်းလျှောက်ပြီးကြည့်လိုက်တဲ့အချိန်ကမှသင်္ကန်းဆုံးပြေနေတဲ့ဒီအင်းလေးတစ်ခုကိုလည်းမြင်နေဆိုရင်အိမ်ကောင်းမြတ်မှတည်ပြည့်နေတဲ့သင်္ကန်းဆုံးပြေနေတဲ့ညစ်တဲ့ဒီလဲဆိုသူသူရဲ့ဘယ်လိုဆုံးဖြတ်ချက်ဆက်တယ်ဒီစိမ်းနဲ့ဆိုပြီးနေတဲ့ညစ်တဲ့ဒီကိုငါဝအောင်ဆက်ပြီးတော့ဒီစိမ်းရဲ့အိမ်ကနေတဲ့ဒီအိုင်အထွတ်မှရှိတဲ့ညီရင်းကိုငါဝအောင်သွားတော့မယ်ဆိုတာဒီလိုသိဘူးသိဘူးပြမယ်လို့သူကတောင်းမှစေစားတဲ့နေရာမှာမနေမှာတဲ့ငောင်းနေမှာစစ်သိမ်းကြသူပါလို့တည်းလေပထမရှင်ရဲ့ကျောင်းကိုနေခွင့်ကောင်းကောင်းမှာကြာကြာနန်းနန်းခိုင်ခိုင်ထွက်ထွက်မင်းလေးပဲနဲ့ဒုတိယရှင်ရဲ့ကျောင်းကိုနှောက်လိုက်ရှင်နှောက်လိုက်တော့တောင်ပေါ်ကနေချော်ကြကပြန်ကြကြတော့လေရှင်ကကျတော့မင်းကြီးနှောက်နေတောင်းတာပြည့်တဲ့ရှင်ရန်ဆုပြည့်တဲ့မြစ်ဒီရဲ့ဒီလက်စားရသေးလားမစားရတော့ညောင်းနေတောင်းတာလို့ဒီလေးအေးရတဲ့ညီကိုလည်းတောက်ရသေးလားမတော်ရတော့အဲဒီဥပမာအတိုင်းနဲ့သိတတ်ရန်တို့ ပထမဇန်နာဝတိဘောင်းကံမနိုင်နေတဲ့ဒုတိယဇန်ကိုကုပြန်တယ်ဆိုရင်အဲဒီနောမိုင်မှာပြည့်စုံတယ်လို့ဒီသင်္သာတို့တကယ်နဲ့ပြည့်စုံသွားကြနေတယ်ဆက်လို့ပြည့်စုံဒုတိယဇန်ကလည်းမတက်ပြန်ဖြစ်သွားမှာမူရင်းရထားပြီးတဲ့ပထမဇန်နဲ့ပြည့်စုံပြီးပြောကြသွားတယ်နှစ်ခုလုံးမပြောဘူးလားပြောကြတယ်ဒါကြောင့်ဗရမဇန်ကဝတိဘုံမှာတိုင်းနေအောင်နေပြီးတဲ့သရောကောင်းကဒီဇန်ကငါငါ့ကိုသင်္ကြန်ပြင်းပြင်းထန်ထန်တက်ပြီးဖြစ်နေပါလေ။အဲဒီလိုထန်ထန်တက်ပြီးတဲ့အချိန်ခါကျမှဒုတိယဇန်ကိုခုလာတာဖြစ်တော့ဝိရဝိဇာရများပြုတ်သွားပြီဆိုရင်ရုပ်ရှင်ပုဂ္ဂိုလ်ကလည်းလွတ်ကူကူနဲ့နားလည်တာ။ဝတိဘုံနေနေအောင်ဗရမဇန်မှာလေ့ကျင့်ကြည့်လို့ဖြစ်ပါလား။ဒီတော့ဝိဒဝိသရကလည်းပြုတ်သွားပြီပိဋိပုဂ္ဂိုလ်ကဒီတော့ဇန်ကသုံးပါးပဲရှိတဲ့ဒုတိယဇန်ကိုလည်းရောက်ပြီဆိုပြီးသတိဉာဏ်ဇန်ကိုလည်းဝဇိဘောငါးတဲ့အနေနဲ့အောင်ဖြတ်ပြလိုက်ပြအပါရဲလက်ရှင်ကလည်းကအောင်မြင်ပြီဆိုလို့ရှိရင်ဘာလို့လဲတန်ကြီးကဇန်ကူးမယ်ကုလေခေကမှာအပြည့်နှစ်ခုကိုနင်းအောင်ပထမဆင်းရဲဘာပြည့်နှစ်ခုလဲဒုတိယဇန်သမာဓိပထမဇန်သမာဓိဆိုတဲ့ဉာဏ်လုံးနဲ့ဤကတည်းဘယ်လိုကြောက်လဲဒုတိယဇန်ရဲ့အခြင်းအရာပထမဇန်ကိုပြန်ချောပြသွားနေတဲ့သဘောရှိတယ်ဒါကအပြစ်တစ်ခုနောက်တစ်ခုပိဋိဆိုတဲ့ဇန်ကကိုပြန်ပြီးတော့အခြင်းအရာကြည့်ရသူရဲ့ဉာဏ်ကြီးကျန်းကျန်းနေတဲ့သဘောဘယ်လိုယူကြနေတယ်။အာယံတစ်ခုကိုမြင့်တယ်ပြီးသိကြပါဆို။နော်။သိပြီမြင့်တယ်ပြီးသိမှတော့နေပြီးသိလို့ရှိရင်သိကြနေတာနေဝတ်တလဲလှုပ်ရှားတာ။လှုပ်ရှားမှုရှိ။ဒီမိုးခြင်းတော့ခေါ်ကြတယ်ဆို။နော်။သိကြကလေးတွေကနေနေလှုပ်ရှားနေ။ဒီတော့သူကလှုပ်ရှားမှုရှိနေတဲ့ဒီတရားတစ်ခုကယုံရင်ကျန်တယ်လို့ပြောမလား၊သိမ့်ပဲပြီးနေတယ်လို့ပြောမလား။ဉာဏ်ဉာဏ်ကလေးပဲနော်ဒါကြောင့်အဲဒီဒီကြီးရဲ့ဉာဏ်တန်တန်နေတဲ့ဒီအဖြစ်ကိုမြင်အောင်ကြည့်ကြည့်ကြည့်တဲ့အခါကျတော့ဒီဒီကြီးကိုအလုံးမရှိတဲ့စိတ်ကဒုက္ခအိကံတန်ခေါ်တဲ့ဇန်ကနှစ်ပတ်မြင့်ပြည့်စုံနေတဲ့ပိုးပြီးနေတဲ့နေတဲ့ဇန်ကြီးကဇန်ကိုလွန်လာတောင့်တစိတ်ကဖြင့်ဒီကြီးရင်တော့ဘယ်လိုပါလဲနမိတ်ကိုပဲထပ်ပြီးစိုက်ပြီးရှင်နေပါရှိနေပါစိတ်ကြီးကတော့တက္ကံဒီတိကျောက်သွားမယ်ဒုက္ခအိက္ခတကောတဲ့ဇန်ကနှစ်ပန်းရှိနေတဲ့တတိယဇန်ကိုဆိုက်သွားလိုက်တတိယဇန်ကိုလည်းဒုက္ခမလို့ပေါင်းတာနဲ့နင်းအောင်ပြန်ပြီးသိကြရပါလေ၄ကျင်းတဲ့အချိန်ဆောင်မှာဒီပိုင်းမှာတော့ရောက်မှုမဟုတ်ဘူးကထိုင်နေထိုင်နေဝင်နေဖက်နေတာကြာကျွာသူပြန်အနာပါဏနမိတ်ပေါ်လာပြီးဆိုရင်သူနမိတ်ကိုအလုံးစင်တော့ကနေပြိပာကနမိတ်ကိုဆိုက်ပြီးဆိုင်အောင်ဆက်ယူကြရတယ်ပရိဘင်္ဂကနေနေနေတဲ့သရောကောင်းဖို့ဒီပရိဘင်္ဂနမိတ်ကသမီးနဲ့နမိတ်ရဲ့အပြစ်မှာဆိုက်သွားနိုင်ပါလား။အဲဒီလိုဆက်ပြီးတဲ့အခါမှာပရမေသံကိုပရမဝင်ကြရတယ်။ပြီးတော့မှသုညဇံကိုဝင်ကြရတယ်။အပြင်တိုင်းပြီးတော့မှတတိယဇံကိုဆက်ပြီးတော့ဝင်ကြရတယ်နော်။တတိယဇံကိုဝင်ကြတော့ပရိဘင်္ဂကနေနေပြီးသရောမှသတုဒ္ဒဇံကိုဝင်ပါလား။ဒါထိုင်နေထိုင်နေလေ့ကျင့်ရမယ်လေ့ကျင့်ရမယ်။ခန္ဓာကြီးတတိကျော်လို့တော့မင်းရနော်ဘာဖြစ်လို့လဲမိမိကသိပြီးတော့ကျွမ်းကျင်နေတဲ့ပုဂ္ဂိုလ်မဟုတ်သေးဘူးဇန်နမတိလေးကလည်းအလွန်ကြီးခိုင်ခန့်နေတဲ့ပုဂ္ဂိုလ်မဟုတ်သေးဘူးဒီလိုအချင်းတိုင်းနဲ့ကြည့်ပါပါလေဒီလိုကြခါကြီးတတိယဇန်ဒုက္ခရိက္ခာခေါ်တဲ့ဇန်ကတော့ဘာရှိတဲ့တတိယဇန်ကိုဆက်ကြည့်ရင်ဘုရားကောင်းကသုဒ္ဓဇန်ကိုဘုရားရှင်ကိုရှင်ရင်းဘာလို့ရတယ်တတိယဇန်ရဲ့အဖြစ်ကိုပထမမြင်အောင်ကြည့်ရပါတယ်ဘယ်လိုကြည့်မလဲတတိယဇန်ကြီးတတိယဇန်ဆိုတဲ့ဇန်လုံးနဲ့ဒီကြက်ကြက်ဇန်ကအပြစ်တစ်ခုဆက်ပြီးလို့နေတဲ့ဇန်လုံးပြရတယ်ဒီတတိယဇန်ကအရှင်မင်းကြီးဒုတိယဇန်ကိုပြောကြနိုင်တဲ့သဘောရှိနေဇန်နဲ့ဇန်ကအပြစ်တစ်ခုနောက်တစ်ခုအရင်တစ်ခုကခံတာဒီဒီအရင်ကအကြောင်းပြုပြီးဇန်ကလည်းခံစားတဲ့ဒုက္ခဝေဒနာလေးကဒီဘဝမျက်စံထက်ခံထက်ခံဖြစ်လာပြီးသူငင်းအဲ့ဒီဒုက္ခတွေကိုရင်းကျန်တဲ့သဘောမျိုးဖြစ်ဘူး။ဝန္တာကြီး၊ဆန္ဒကြီး ်ချမ်းသာတဲ့ခံစားမှုမှာငြိမ့်သက်ဖို့တူတဲ့သဘောတရားရှိသလားအမှန်ကြီးမငြိမ့်သက်ဘူးနော်နောက်တစ်ခုအာယံတစ်ခုဒီသိသံသာတာဒီဆိုရင်ဒီသံသာတဲ့အာယံအပေါ်မှာစွဲတာမမောနေတဲ့ရာဂဝိမလကြဘူးလားဝိနတ်တဲ့ဒါကြောင့်ဒီတန်ကြီးရဇာတိယုံကြည်ကြတဲ့ဒီသုခဆိုတဲ့ဒိုင်းကနေနေရှင်တယ်ရာဂဉာဏ်သူနဲ့လည်းဤကတဲ့ဒီလိုအပြုကိုမြင်အောင်သင်ရင်ပြီးတော့ကိုယ်ငြိမ်တဲ့ဥပ္ပကံဣဇ္ဇတာကိုရဲဇေနကံတပတ်ရှိတဲ့သုခသံဃာတော်တာတောက်တာလို့သိကြဖြစ်ဒီဒီလေးတော့ပါနေတဲ့အာနာပါနသုခကနမိတ်ကိုပဲစိုက်ကြည့်နေပါစိုက်ကြည့်နေပါစိတ်ကလေးတက်တာပါသဒ္ဒနိမတ္တဖြင့်ဒုက္ခခေါ်တဲ့ဇေနကပြုတ်သွားမယ်ဒုက္ခဉာဏ်မှာဥပ္ပကံခေါ်တဲ့အလယ်လတ်ခံစားမှုဝေဒနာတစ်မျိုးဝင်လာမယ်ဥပ္ပခာဉ္ဇကရာခေါ်တဲ့ဉာဏ်ကနှစ်ပါးရှိတဲ့သုဇ္ဇံကိုရောက်သွားသို့သောဒီပိုင်းလေးမှာခုလိုသရုဒ္ဓံမဆိုင်မိမှန်နဲ့ဥပ္ပခရတမားလေးနည်းနည်းအတွေ့မှာဥပ္ပခာဉ္ဇကရာခေါ်တဲ့ဉာဏ်ကနှစ်ပါးပဲရှိတဲ့အကြောင်းအစကရာကလည်းဆွတ်ထားပါဉာဏ်ကကိုယ်ပြန်သင်္ခင်ကြည့်လိုက်ပြီးအပိုင်းမှာဥပ္ပခာဉ္ဇကဒီကကရာလို့ခေါ်ဆိုအပ်တဲ့ဉာဏ်ကနှစ်ပါးရှိတိုင်းနဲ့သရုဒ္ဓံဆိုင်ပြီးတော့မပြောဖြစ်သေးဘူးနော်မင်းရနေတာကဘာကြောင့်လဲဒီလိုဒီလိုယောဂီများတတိထကြီးနဲ့အသက်ရှင်နေသေးတယ်သွားကြည့်။ဇေယျလာတဲ့ကိုရှင်နေလိုက်တဲ့အချိန်မှာဥပ္ပဒါအိဇ္ဇဒါခေါ်တဲ့ဇေယျနှစ်ပါးရှိတာမှန်ပြီမဲ့အသက်ရှင်နေသေးတယ်ဆိုရင်သုဒ္ဓဗံဆိုင်ပလားမဆိုင်သေးဘူး။ဒီသုဒ္ဓဗံဆိုင်ပြီဆိုလို့ရှိရင်သူကဒီအာနာပါနကိုဘယ်လောက်ရှင်ပြင်ပြင်တယ်လို့မေးရင်အဘုဒ္ဓမြေဝဘာဘုနာတိမဂ္ဂင်းတဲ့ဘောတော့ကိုရောက်ပြီးတော့ပါတယ်ဆိုပြီးတော့အထက်ကရာဆရာတော်ကဒီလောက်အထိဖွင့်တာနော်ဝိတ္တဒီနဲ့အထက်ကရာဆရာပထမတော့ဆင်းနေတယ်ဆောက်ဆက်ကောင်းမှာပို့ဆိုဆောက်ပါတယ်နော်သတ္တဂဓာန်လေးအတိပုဂ္ဂိုလ်မှာအဘုဒ္ဓိမေဝပါဖို့နာတိဉာဏ်နဲ့ဒီသတ္တနေနေတာသတ္တဂါမအလောအလံပင်ဝိသွားတယ်ဒီဝိဒါကဘယ်လောက်အထိပင်ဝိသလဲလို့မေးရင်အဘုဒ္ဓိမေဝပါပုဏ္ဏတိအဘုဒ္ဓိမေဝမဖြစ်ခြင်းတဘောတို့သာလည်းပါပုဏ္ဏတိသင်္ကြန်ရောပေ၏ဝိဉ္စတိမဖြစ်တဲ့တဘောကိုစိုက်ကြတယ်ထောက်သွားပြီနော်အသက်ရှင်သေးလားမရှိတော့ဒါကြီးနဲ့ယောဂီပုဂ္ဂိုလ်ဒီမှာသင်္ခါရနဲ့အသက်တကူရှိငါဟာအသက်ရှင်သလားမရှင်သလားခဏခဏတော့ပြန်မစားသင့်ဘူးသင်္ခါရသင်္ခါရရဲ့စိတ်ကသင်္ခါရနဲ့စိတ်ကိုခေါ်ပါတဲ့အဲဒါကသင်္ခါရတို့ပြန်တော့နော်ဒီရင်နဲ့စိတ်ကပြိဿဝကနာစိတ်ဖြစ်တယ်ပြိဿဝကနာဇောဝိတိကသံဃာဆရာဇောဝိတိဖြစ်တယ်ပြိဿဝကနာဇောဝိတိဖြစ်ပြီဆိုလို့ရှိရင်ဘုရားကအပ္ပနာဉာဏ်ဇောဝိတိဖြစ်သေးလားမဖြစ်ဘူးစိတ်ကစိတ်ကသက္ကနာတစ်ခုအတွင်းမှာစိတ်နှစ်ခုဉာဏ်ကြီးမဖြစ်ဘူးဝိတိတစ်ခုအတွင်းမှာဝိတိနှစ်မျိုးနဲ့ဉာဏ်တို့မဖြစ်ဘူးနော်အဲ့ဒါကြောင့်သူကပြန်ပြင်းနေတဲ့ဉာဏ်နဲ့စိတ်ဖြစ်နေတာဒီနည်းနဲ့စိတ်ဖြစ်နေတဲ့အချိန်မှာဘုရားကဘာလို့ဒီနည်းလဲလို့မေးတော့အဲ့ဒါဂျူလာမဂျူလာလို့ရှင်းနေတာဘုရားကအာနာပါနအလုံးကြီးနေတော့ပါနေတဲ့အာနာပါနပြိပါဒနမိတ်ကိုနှမ့်ကြည့်နေတာဟုတ်လားဟုတ်ဘူးအယုံကြောင်းမတော်ဘူးလားကြောင်းပါရောက်တဲ့အခါဒီကံကလေးကျွတ်ကြသွားပြီအရင်ကခဏခဏဉာဏ်ကကျွတ်နေတယ်ခဏခဏလည်းပြန်ရှင်းနေလို့ဆိုလို့ရှိရင်သူတို့ကမကူးနိုင်တဲ့သဘောတော့ရှိတယ်ပါနော်အဲ့ဒါဂျူလာမဂျူလာကိုသိပြီးတော့မဆန်းဖြစ်ခဲ့ဥပ္ပဒါဒီကဗ္ဗံကောရမင်္ဂလပိုက်ရှိနေတဲ့ပိုပြီးနေတဲ့တဲ့သရုပ်ကဉာဏ်ကိုလွန်လာတောက်တမှုသိတာဖြစ်ဒီဒီလေးတော့ကလည်းပြိပါကနမိတ်မှာပဲသိတာတတ်တာပါဒီပြိပါကနမိတ်ကိုပဲစိတ်ရှင်ရှိနေပါစိုက်ပြီးတော့ပြင်နေပါဒီရင်ဒုက္ခပြုပြီးဥပ္ပဒ္ဒအိဒ္ဓနာကောရမင်္ဂလဒီပါရှိနေတဲ့သရုပ်ကဉာဏ်ကိုတနည်းတော့သိသွားပါလိမ့်နော်ဒီသိရင်ပေါ့နော်ဆိုင်ကြတဲ့အချိန်ကမှလည်းစိတ်စိတ်ချင်းတော့ခဏခဏအသက်ကြိုးစားမှသိလာပြန်ပြီးတော့မဆန်းဖြစ်နေလေ။ညာမင်းသင်ရလိုက်ရင်သင်လိုက်တဲ့အချိန်ကမှအသက်ကချီးချီးနေတာတွေ့ပြီးတော့ဘာဖြစ်လဲလဲ။သင်ရတဲ့သစ္စာမှခဏသောဝိသုအစဉ်လေးကဝင်သက်လေးပတ်သက်လေးကိုသိပြီးနိုင်တဲ့သွားအားရှိနေတယ်နော်။ဒါနဲ့ကြောင့်အသက်ကြိုးစားမကြည့်ဘူးလားခဏခဏမဆန်းဖြစ်တဲ့ဒီလိုကဏ္ဍမှာဒီမှာပဲတဏှာတဏှာစက်ပြီးဒီမှာတော့တက်ပြီးဒီအောင်စိတ်ကိုကျူးစားတာကျူးစားလိုက်လို့ သရုတ်တန်တမာတိကိုစိုက်သွားပြီသရုတ်ရှင်ကသူ့ပုဂ္ဂိုလ်ကလုပ်မလဲလုံငန်းကြီးနေတဲ့ဒီနေရာမှာပြင်းများပါနော်မဒီမနိယဘာသာပြဋ္ဌာန်းခတ်လို့ဒီနေရာမှာဗုဒ္ဓဘာသာမှလည်းကမ္မထာကြီးနဲ့ပတ်တယ်ဒီမဒီမနိယကမ္မထာရေးရို့ဖော်ပြတယ်မိဒ္ဓကမ္မထာဗုဒ္ဓနုဒ္ဓတိကမ္မထာအတုပကမ္မထာမရဏံတည်းကဒီမထံဆိုပြီးမရဏမနိယကမ္မထံဘယ်နှမျိုးရှိလဲ။မိညာ။အဲဒီမိညာဘောမယ်ဆိုဒီသင်္ခါဟအကောင်းဆုံးအခြေအနေဖြစ်။သို့သောကိုယ်ကောင်းတဲ့အခြေအနေတစ်ခုချက်ပြီးပြောပါစေနဲ့။အဲဒီအာလမနသရဒ္ဓသာဓမ္မကြီးကိုချက်ပြီးဒီတော်ကောင်းကဒီကျင်းနေတော့ပါလေအာလမနပြိပကနမိတ်ကိုအာယံကျူပြီးသရဒ္ဓသာဓမ္မကြီးကိုဒီဘာမြတ်ဆိုတက္ကံတက္ကံဝိဇ္ဇာကျင့်မှတင်းနေလေ။အာဧဝံသမာဓိပေစေတေပိသောတိပရိယောတေအနေကနေဟုကိတုပတိနေတိမုသုပုတေကမဏိယေဤတေအာနေသပတ္တိသတ္တိတိလိုမဟာအတ္တပုရဒုက္ခသရေဒေရဒုက္ခမြေမှာအနေနဲ့လိုပြည့်စုံဖောက်တာလည်းရှိပါတယ်နော်။ဘာပြောလဲ။ဤဒုရဏသမာဓိလေးကတည်းပြီးရောသံကတ်ပြီးဤဒီလာပြီးဆိုလို့ရှိရင်ပရိယောတန်တယုယုပြတနည်းနဲ့အကြောင်းကြီးရောက်ပါလာလိမ့်မယ်။ဟောကြောင်။သုဒ္ဓဇံတမာတိလို့ခေါ်ဆိုအပ်တဲ့ဒီဇံသောစိတ်အခြင်းတွေကလည်းသိရတဲ့ယုတ်လည်းဒီကိုဒီကောင်းရသောဆက်ကဆက်ကဖြစ်ပြီးနိုင်သည့်သောအရှိပါတယ်။ဒီသုဒ္ဓဇံတမာတိကိုသိနေတဲ့ဇံစိတ်ကဖြစ်ပေါ်လာတဲ့ဒီသိရတဲ့ယုတ်လည်းတိုင်းမှလည်းဝဏ္ဏကဆိုတဲ့ဥပယောပါပါတယ်။ဘုယုပါယံဒီဘာသုရအလုံးတော့ပါ။ဘာပမှုတေတိတော့ပါလဲလို့ပြီးတော့သောတရဏသံဃာမာတိဖြင့်ရှင်တွဲနေတဲ့ဉာဏ်ကအာနုဘုံကြီးရင်ဤကလေးပုံပြီးတော့ကြောက်ပါတတ်တယ်။ဒါဖြင့်သရဏသံဃာမာတိမှာရင်တောက်သလားဉာဏ်ကြီးတဲ့ပရမဇန်စတိတို့မှာတော့မတောက်တော့ဘူးလို့ပြောပါတယ်။ဒါဖြင့်သရဏသံဃာကပုံပြီးကြောက်လို့အကြီးမားနော်။နောက်ကြတော့အဲ့ဒီသရဏသံစိတ်ကြောင့်ဖြစ်ပေါ်သွားတဲ့ဣရိစ္ဆယုက္ခလအတိုင်းမှာလည်းပြည့်စုံတဲ့ပုံပြန်နဲ့သောတိသောတ္တကလည်းသီသတ္တကိုဥဒ္ဓလိုခေါ်ပါနော်။ဒီယာတိဥဒ္ဓပူတယ်။ဒီယာတိဥဒ္ဓပြီးတယ်။ပူရာဤရာကိုဥဒ္ဓလိုလည်းခေါ်တာခေါ်နော်။အဲဒီဥဒ္ဓလိုခေါ်ဆိုအပ်တဲ့ဒီပူတဲ့သီသောတ္တကနဲ့တောက်တဲ့ရုပ်ကလည်းအတိအတ္တကိုဖြတ်ပြီးဖြစ်စေနိုင်တဲ့သွားအားရှိတယ်။ဥဒ္ဓခေါ်တဲ့သီသောတ္တဖြစ်တဲ့အဲဒီရုပ်ကလည်းကိုပြည့်စုံရုပ်ကိုခေါ်ပါတယ်။ရုပ်ဓာတ်ဉာဏ်သိကြဖြစ်ပေါ်လာတဲ့ရုပ်ဓာတ်ဉာဏ်ကိုသိကြတယ်။ယောဂုလို့ခေါ်တယ်။အဲဒီသိကြရုပ်ဓာတ်ဉာဏ်သိတဲ့ခုတခုဒီသိကြရုပ်ဓာတ်ပေါ်များစွာကိုသိချင်နိုင်တဲ့သာအားရှိ။ဒီတဲ့အတွက်ကြောင့်ဒီသိကြရုပ်ဓာတ်ဉာဏ်မှာလည်းဝဏ္ဏကဉာဏ်ယုံပါတယ်၊ဉာဏ်ယုံပါယုံကရောက်ပါတယ်။ဒီသိကြရုပ်ဓာတ်ဉာဏ်မှာပါတဲ့ဒီသောတာဥဒ္ဒေကြောင့်သင်္ကပ်ဖြစ်ပေါ်တဲ့ဥဒ္ဒေရုပ်ဓာတ်တိုင်းမှာလည်းဝဏ္ဏကဉာဏ်ယုံပါတယ်နဲ့ဆိုယုံပါယုံကလည်းအလုံးတော့ပါတယ်ဘာသူရလို့ပါတော့ပါလိုက်တဲ့အခင်္ဂါကြတော့ဒီဥဒ္ဒရယုတ်ကလဒီကလည်းဒီသွားခင်အာလူဘောကြီးရဲ့နေဆိုရင်သရုပ်ကဇန်လို့လို့အာလူဘောကြီးရဲ့ဇန်စိတ်ဖြစ်တယ်ဆိုရင်ဒီဇန်စိတ်ကဖြစ်တဲ့ဥဒ္ဒရဥဒ္ဒံဖြစ်ပါလေဣဇ္ဇကဒေနာမကမိဇ္ဇအဋ္ဌိဒီယုတ်ကလဒီကိုပြန့်နှံ့တော့အောင်ဖြစ်စေနိုင်သည့်သောအားရှိတယ်ဒီလည်းတဲ့အတွက်ကြောင့်ဖြစ်မလဲအဲ့ဒီယုတ်ကလတိုင်းမှာလဲဝန္ဏကဒီပယုံကမာနေတော့အဲ့ဒီပယုံကတော့ပါသူဒီလျှောက်စစ်ကြီးကြည့်ပါဒီတဲ့လားဒီတဲ့ဟုတ်လားမဟုတ်ဘူးလားဒီကမေးရတော့သိပ္ပံလေးလာဘူးတဲ့ပုဂ္ဂိုလ်များနေလေနော်ဘုရားကမိကိုရှင်းစေတတ်တဲ့ကျွမ်းအားရှိတဲ့ပြည့်နေတဲ့ဘုရားမှာနော်အပတ်ပေါင်းများစွာလက်ပတ်ပါမှာဒီမှာတစ်ချက်တစ်ချက်ဘုရားတစ်ချက်ကမှတစ်ခါတော့နေလို့ရှိရင်ဒီပြီးဒီတစ်ချက်တောက်မှာနော်မတောက်အဲ့ဒီပုံစံအတိုင်းပဲဒီနည်းလားယုတ်ဒီကလည်းသရုပ်ကံသာစိတ်ဓာတ်ဖြစ်ပေါ်တဲ့ဝိရိယယုတ်ဒီကလည်းအထက်မှပြန်ဖြစ်နေတယ်။အင်းခေါင်းများပြီးစိတ်တခုတခုဒီပဲစိတ်ဓာတ်ယုတ်လာပုံများစွာဖြစ်တယ်။သရုပ်ကံသာစိတ်ဓာတ်လည်းအရှင်များစွာဖြစ်တယ်။အဲ့ဒီယုတ်လာခြင်းမှာပါတဲ့ဒီသရုပ်ကံကလည်းသင်္ခေယုတ်လာခြင်းကိုဒီပုံများစွာတက်လာတတ်တာဖြစ်စီတယ်ဆိုတော့ယုတ်လာခြင်းနဲ့ကုသိုလ်ကြည့်ခဲ့ပြီးတော့ဖြစ်သွားတဲ့အဲ့ဒီယုတ်လာတစ်ခုမှရှိတဲ့အယောင်နဲ့နောက်ဆက်ယုတ်လာတစ်ခုမှရှိတဲ့အယောင်ဒီအယောင်တွေကကုသပြီးတော့အသက်သက်ဖြစ်နေတော့တာဖြစ်သွားတယ်ဒါကြောင့်ဝိသုဒ္ဓိနဲ့မဟာဒီဃပြေရံကလူတိုင်းမှာသမန္တတော်ပတ်ထရေဒီဝိဉ္ဇဉ်ပတ်ချက်ရသည်နဲ့အကုန်လုံးဒီလေးအောင်ဒီကပြန့်နှံ့သွားတယ်ဆိုပြီးဒီလိုညှိတာတာပါနော်အဲ့ဒါအဲ့ဒီလေးအောင်ဒီက ပရိယောတာတာပြုတ်ပြုတ်ပြည့်တဲ့နဲ့တောက်ပါလာပြီတောက်ပါလာပြီဆိုရင်သူပုဂ္ဂိုလ်ကဒီလေးအောင်ကြီးအကုန်ကြီးဖြစ်မိမိခန္ဓာအင်မာကြီးဖြစ်နေတဲ့သံမြင်မူကြီးဖြစ်တဲ့လက်နဲ့သွားအရေးအစက်ကြီးတယ်32ခုသာသာအစုအကုန်လေးကိုနှမ်းမြုပ်ပြီးဒီလေးအောင်ကြီးစရင်အကုန်ကြီးနဲ့လက်မိသားမိနဲ့သုံးကြည့်လို့ကြည့်လိုက်တော့အာလုံးသမီးချက်ချက်ပြည့်တတ်ပါနော်အဲဒီ32ခုသာသာတွေကိုတတိယအစ္စတမရှိနေတဲ့ပရိသတ်နဲ့ကုကြည့်ပါဣန္ဒကဗိဒ္ဓမှာဒီအဝေးအလုံးဒီ32ခုတည်းကသူရပြီဆိုလို့ရှိရင်အဲ့ဒီမှာကတိုင်းကြီးနိလဗိဒ္ဓလောဟိတဩဒတံခေါ်တဲ့ကတိုင်းလေးမျိုးကိုဒီဗိဒ္ဓ32ခုတည်းကလေးကိုကူးလို့ရတယ်အကယ်၍ဗိဒ္ဓရှိနေတဲ့မှာခိုင်းတဲ့ပုဂ္ဂိုလ်ပြောရင်အယောကအာယုံယူပြီးတော့အဲ့ဒီအယောကနေပြီးတော့အစီအဩဒတံကတိုင်းကိုပြုမယ်ဆိုလို့ရှိရင်သရဒ္ဒံဓမ္မတိပေါ့ဝင်ရှိလို့ရတယ်ဒီလိုနဲ့သံဃာတိကိုအချိန်ခံပြီးအရုပဇာတိကိုဆက်လက်ပေါင်းနိုင်ရင်လည်းပေါင်းရလို့ရပါတယ်။သမမတ်ရှိတာအလုံးစုံ။အဲဒီတော့သရုဒ္ဓဒီကတိုင်းမှာသရုဒ္ဓဇံပေါက်သွားတဲ့ပုဂ္ဂိုလ်ကဝိနည်းကပြောတယ်မေတ္တာကမ္မထံဘုဇံတို့တိကမ္မထံဗရဏံတို့တိကမ္မထံအာဒီဝကမ္မထံဆိုတဲ့ဒီသရုဒ္ဓရဲ့ကကမ္မထံရှင်ကိုဝါမြအာထုတ်ဖြစ်မယ်ဆိုရင်ကိုပြီးတော့ကောင်းဘာဖြစ်လို့မကောင်းလဲလို့သိရင်တော့တိုင်းကလည်းရက်ဆင်းနေတာပြက်ကျက်ပြီးမှသူကသရုတ်ကံပေါ့ကိုရှိရတယ်ကမ္မထံတစ်ခုဖြစ်မိတ္တကမ္မထံဆိုတာကလည်းရက်ဆင်းနေတာပြက်ကျက်ပြီးတော့ရက်ဆင်းနေတာမှရှိတယ်အနန္တစကြဝဠာရှိတယ်ဒါကအလုံးစုံဆုံးလုံးပြီးမိတ္တဉာဏ်ကြီးကိုမစားနိုင်တဲ့အသိအရှိပေါ်မြင်ရတဲ့ကမ္မထံတစ်ခုဖြစ်တာသရုတ်ကုသည်ဉာဏ်ရဲ့အာယုဖြစ်တဲ့သရဝတိညာအာယုဒါရဲ့အာယုဖြစ်တဲ့တိုက်ပြညာအာယုဒီအာယုကိုဖြန့်ကျင်အောင်ဘုံကြီးအချင်းရံကျူနေတဲ့အတွက်ဒါမင်းကနေမေတ္တာဇန်ကူးမယ်ဆိုလို့ကျင်ပေါ်ပြီးလက်ကူးတဲ့မလို့နဲ့ကြည့်ရပါမယ်ဒီကြည့်ပြီးတော့နော်ကျူးကျင်ရအဲ့ဒီအတိုင်းဆရာသမားနဲ့ဆက်ကြောက်ကြတာနေလာပြီးတော့ဒီကဘုံကြီးဟောမှကတော့ဒီအာယုပနဲ့သုဒ္ဓဆန်သမာဓိကိုခိုင်ကအောင်ထူထောင်ပြီးတဲ့ယောဂီဒီလိုကောင်းကဒီသုဒ္ဓဆန်သမာဓိကိုဆိုင်နေဆိုင်နေကြံထူထောင်ပြီးတော့သုဒ္ဓသမာဓိကိုဝိပဿနာရဲ့အခြေခံအဖြစ်နဲ့ထူထောင်ပြီးဝိပဿနာသူ့ဘုံကိုဟောတဲ့အတိုင်းဒီကဒီဇန်သမာဓိကိုရိုက်ဖြစ်နေတဲ့ဒီလိုကောင်းတူကဝိပဿနာတော့ထူထောင်မယ်ဆိုလို့ရှိရင်ဝိသုဒ္ဓိခန္ဓာပါးဖြစ်စဉ်လေးကိုတော့နည်းနည်းလေးလက်ခံသိဖို့လိုအပ်ပါနော်ဝိသုဒ္ဓိခန္ဓာပါးဖြစ်နေဆိုတာကနံပါတ်1ဝိသုဒ္ဓိကပါလေသီလဝိသုဒ္ဓိသီလစင်ကြယ်ခြင်းနဲ့ယောဂီပုဂ္ဂိုလ်ဘက်ကအ ਨੇ ဆုံးရှင်ရမယ်တရားပြည့်စုံတစ်ခုလဲမှာပါလုံးလောက်ပါနော်သွားနေရင်ဒီပါကိုပါသေပါသတိသောက်တည်ခြင်းတော့နိုင်ပါတယ်ဉာဏ်တော်များအဖို့တော်ဝိသိကဘုရားတော်မှလာရှိတဲ့သီလတွေဖြစ်ပါတယ်ဒါနဲ့လားဆိုတော့မကတိဘူးဝိသိကဘုရားမှလာရှိတဲ့တရားဆိုတော့ပရိမောကသံဝရသီလကိုခေါ်တယ်နန္ဒကုသီလကအိန္ဒိယနမရသီလဖြစ်ပါတယ်။ယေစီနာနာတရားကိုနှလုံးလုံးခေါ်ဆိုအပ်တဲ့ဒွါရချောပတ်မှာနာဂတောတမုဟာသတ္တိသာနေကိုမုံဝင်လာအောင်မိမိရဲ့ဖြစ်ကိုကမ္မဋ္ဌာန်းအာယောကျုရဲမှာအများရန်သူသွင်းထားပြန်သူသွင်းပြီးတော့ဒိဋ္ဌိစောင့်တဲ့သီလပဲ။အိန္ဒိယနမရသီလလို့ခေါ်တယ်။ဒီအိန္ဒိယနမရသီလပြည့်စုံပုံကတော့ကမ္မဋ္ဌာန်းတစ်ခုထဲမှာမိမိရဲ့ဖြစ်ကိုအများရန်သူသွင်းထားတယ်။ခုအနာဘာနဲ့ဖြစ်တဲ့ပုဂ္ဂိုလ်ကအနာဘာနဲ့ကမ္မဋ္ဌာန်းပေါ့နော်။ဝိပဿနာကြည့်တဲ့ပုဂ္ဂိုလ်ကဝိပဿနာဓမ္မထာအာယုနဲ့မှမြင့်မြင့်စိတ်ကိုသုံးသပ်လို့လုပ်ပါလေ။တခြားကမ္မထာရှင်ရှင်နဲ့တခြားကမ္မထာမြင့်မြင့်ရှိတဲ့ကမ္မထာအာယုမို့နော်။နောက်တစ်ခုပစ္စယတဏှိစဉ္ကြသီလပစ္စည်းလေးပါးကိုသုံးပြတဲ့နေရာမှာပစ္စယဝက္ခဏစင်ငင်းကြီးသုံးပြတဲ့ပုဂ္ဂိုလ်လုပ်ပါလေ။ဒါကပစ္စယတဏှိစဉ္ကြသီလခေါ်တယ်။အာဇီဝပါဠိတော်ဒီကကတော့အနမေဝါကြောင့်သင်ပြရမယ်။လူနဲ့လူနဲ့ထိုက်တယ်နဲ့အနမေဝါကြောင့်သင်ပြဖို့ရှိဖို့လိုတယ်။ယဟန်မှာလည်းယဟန်နဲ့ထိုက်တယ်နဲ့အနမေဝါကြောင့်သင်ပြဖို့ရှိဖို့လိုအပ်ပါတယ်။အဲဒီသီလကြီးလေးပါးပြည့်စုံတာဆိုသီလဝိသုဒ္ဓိခေါ်တယ်။သီလဝိသုဒ္ဓိသက္ကံအောင်မြင်တဲ့ပုဂ္ဂိုလ်ကနောက်တဲ့ဆင်းသာဝိသုဒ္ဓိတည်ရမယ်။သီလဝိသုဒ္ဓိနော်။ဒီပုဂ္ဂိုလ်ကြီးလည်းနေရပုဂ္ဂိုလ်အတွက်ပြောနေတာနော်။ဩဝိသုဒ္ဓိဉာဏ်ဝိသုဒ္ဓိဉာဏ်လို့ဘာသာအပ်တယ်။တရားနာယုံနဲ့ကျွတ်တဲ့ဝိမေပုဂ္ဂိုလ်တွေကတော့သူတို့တရားနာယူတဲ့အချိန်တွေသူတို့ကြည့်ရမယ်အချိန်ဖြစ်တော့အဲဒီအချိန်မှာဝိသုဒ္ဓိခန္ဓာပါးကြည့်နေကြသူတို့ရဲ့ကြာသူတို့ပြည့်စုံစုံကြည့်နိုင်ရင်မဂ္ဂုဏိမရကြမှာပဲ။မဲခင်ရှင်ပါကိုပြည့်စုံစုံကြည့်နိုင်ရင်သူတို့မဂ္ဂုဏိမရကြမှာဖြစ်တယ်။သူတို့ကြည့်ရမယ်အချိန်ကြီးတော့ကြာတယ်။တရားနာတဲ့အချိန်နဲ့ဖြစ် ကိုဒီမှာကတော့တရားနိုင်ရင်မကြုတ်နေရင်ဒီကပုံပေါ်ရင်ပြည်ရောပြီးပြောနေတာပေါ့နော်ဒီတော့ဒီသီလဝိတ္တိဖြူစင်ပြီးတဲ့အချိန်ကမှစိတ်ကဝိတ္တိကိုပြုရမယ်ဆိုရင်စိတ်ကဝိတ္တိကိုပါပြောတယ်ဒီလိုနည်းနဲ့အင်္ဂရာဒုတိယတဲ့ဇာမျက်နှာ222မှာပဲအတိအကျအင်္ဂရာဇေရောကတတ်မှာပြေးထွက်ပါတယ်နော်သိဒ္ဓဝိတ္တိနာမသာဥပ္ပစာရာအထသမပတိယောဒီလိုဖွင့်ထားတယ်သိဒ္ဓဝိတ္တိသိဒ္ဓဝိတ္တိဆိုတာဥပ္ပစာရာသမာဓိဖြစ်နေကွာသမာပတ်ဈာပကိုဆိုလိုပါလေဒီလိုဥပ္ပစာရာသမာဓိဆိုတော့သမာပတ်ဈာပလုံးတော့လည်းကောသမောသမာပတ်ဈာပတဲ့ကဇညုံမျိုးတော့လည်းကောရရှိအောင်ဥဒ္ဒဘုံလိုပါနော်။အဲဒီအချိန်ကမှစိတ္တဝိသုဒ္ဓိဖြစ်ပြီးစိတ္တဝိသုဒ္ဓိဖြစ်မှမလုပ်ရမယ်။ဒိဋ္ဌိဝိသုဒ္ဓိသက်ကံသူ့ဟာ။ဘာကိုဒိဋ္ဌိဝိသုဒ္ဓိခေါ်တယ်။ဘုန်းကြီးတို့ငငယ်ကဇန်မရှိမှလူထောက်ပြီးတော့ဒိဋ္ဌိချာဝုတ်ပြီးသင်ရတဲ့ဒိဋ္ဌိဉာဏ်ကြီးတဲ့သူဖြစ်။သူကသာပြောတယ်။လက္ခဏရန္တာပိစုပ္ပဌာနာပဋ္ဌာနာဝတိနာနာမရူပပရိကောဟောဒိဋ္ဌိဝိသုဒ္ဓိနာမ။နာမည်လက္ခဏာရတ္တပိစုပ္ပတံပရထံတို့၏အစွမ်းအဖြစ်နာမည်ရုပ်ရေကောကုန်စီအောင်သိသိတဲ့လုံငန်းရက်ကိုဘာဝိသုဒ္ဓိနဲ့ခေါ်လဲဒိဋ္ဌိဝိသုဒ္ဓိလို့ခေါ်တယ်ဒီထဲမှာလက္ခဏာရတ္တပိစုပ္ပတံပရထံဤအဖြစ်ရုပ်ရေနာမည်ဖြစ်တဲ့ပုဂ္ဂိုလ်ရင်းနဲ့ဘာသောခေါ်ကြပါလိမ့်မကြွကြသေးတဲ့ပုဂ္ဂိုလ်ရင်းနဲ့ဘာသောခေါ်ကြလိမ့်နော်ဘာလဲလက္ခဏာပါလေဓာတ်ပါလေပြိတ္တိတံပါလေတက်တက်ပြက်ပြက်နဲ့ပြိဖို့မလိုဘူးလားဒီဝဲအဲဒီတော့ညုံတဲ့ကြိုက်ပြပါချင်းညုံတော့မြည်ဒီမှာ20ကျပ်ပြန်ရင်တနည်းရဲဖြစ်နေတာဟုတ်ဘူးတလက်ခေါ်တဲ့အမုံလေးအနေနဲ့ဖြစ်တယ်တလက်အမုံတစ်ခုအတွဲမှာလဲတလက်အမုံတစ်ခုအတွဲမှာလဲညုံတဲ့ဒီအကောင်လုံးဉာဏ်လိုဖြစ်တာယုံနဲ့ကြပါလုံးဉာဏ်ဉာဏ်တက်မဟုတ်ပါဘူးသင်္ချေယုံနဲ့ဒီမှာသဘောတရားရှိခုဒီချုပ်မှ၉ခုဒီချုပ်မှ၁၀ခုစသဖြင့်မျိုးစုံဖြစ်အလုံးစုံလိုက်မှသာလိမ့်မယ်သဒ္ဒနာ၄၂ခုကတည်းကရှိတဲ့ယုတ်ဒီအလုံးစုံပေါင်းလိုက်မှယုံနဲ့ကြပါသုံးကြီးဒါမှမျိုးလုံးတစ်လုံးနဲ့မှတော့ယုံနဲ့ကြပါအကုန်ရှိနော်ရှိပါဘူးမျိုးလုံးမှရှိနေတဲ့ယုတ်ရှင်ကိုရည်သွေးပြီးတဲ့ယုတ်ကိုမရည်သွေးဘဲနဲ့ရည်သွေးကြည့်ရင်ပထဝီအာဘောသီသောဝါယောအစင်းအနအရတာဩဇာနိမိတာသက္ကုအကြည်ကာယအကြည်ဘောဝယောသမီးဆန္ဒမျိုးပဲရှိဒီတော့ဘောနော်ဒါကြောင့်သူကယုဂလကလေးတွေကပထမအမြင်ကိုလိုတယ်ယုဂလကိုမြင်ပြီးတဲ့အခါယုဂလတစ်ခုတစ်ခုအကျွမ်းမှတည်ရှိနေတယ်ဘယ်လိုရောက်ဝတ်ပြီးတော့ဝါယောဆက်တယ်ရှင်တို့ကိုမြင်တဲ့ယုဂလရုပ်တွေကိုပရမတ်ကိုဉာဏ်ဉာဏ်သက်အောင်တက်ွက်နိုင်ကိုလိုပါတယ်။အရင်ကပရမတ်ကိုဉာဏ်ဉာဏ်သက်အောင်တက်ွက်နိုင်ပြီ၊ဒီဘဝနိုင်ပြီဆိုမှသူရောက်ပြီတော့ကောင်းတာ။ဒီလက္ခဏာရတ္တပိစုပ္ပန္နပရဒဏ်ဒီအားဖြင့်လုပ်တဲ့ဉာဏ်ဉာဏ်ကိုပြန်သိမှုလို့ရပါတယ်နော်။အဲဒါကြောင့်ဒီလေးမျိုးလေးဥဒ္ဒေပြေကံကိုကုသိုလ်နဲ့ရောက်ပြီတော့ကောင်းပြီ။ယုတ်ဉာဏ်ဉာဏ်ကိုလက္ခဏာရတ္တပိစုပ္ပန္နပရဒဏ်ဒီအားဖြင့်သိရမှဖြစ်တော့။ယုတ်ကနေစပြီးသိရမလား။နာဂရေစပြီးဒိဋ္ဌိရမလားလို့ဒီလိုတော့မေးပြန်မရှိဘူးကရှိတယ်အဲဒီမှာဒိဋ္ဌိဝိသုဒ္ဓိစကားကိုကြိုးတာပုဂ္ဂိုလ်နှစ်ဦးရှိပါတယ်နမထယဏိကပုဂ္ဂိုလ်နဲ့ဘာဆိုအပ်တယ်ဉာဏ်သမารိတခုခုကိုအခြေခံပြီးတော့ဥပ္ပဒဏ္ဍကနေလည်းတကယ်ဥပ္ပဒရသမารိအစ်စ်သုံးဘုဇံသမารိတခုခုကိုအခြေခံပြီးတော့ဥပ္ပဒနာပြုတဲ့နမထယဏိကပုဂ္ဂိုလ်နဲ့ရှိနော်ဉာဏ်သမารိကိုအရှင်မကံပဲသုံးသဝိပဿနာဉာဏ်ဒီပါလို့ခေါ်ဆိုအပ်တဲ့ဝိပဿနာကိုတည့်ရင်တော့နေတဲ့သုံးဖို့ဉာဏ်အစိခန့်ချက်နေတဲ့သုံးသဝိပဿနာဉာဏ်ဒီကပုဂ္ဂိုလ်တွေလည်းရှိကြပါတယ်။အဲ့ဒီပုဂ္ဂိုလ်နှောင်းရှိတဲ့လက်ကဉာဏ်သမารိကိုအခြေခံပြီးခုလိုအနာပါဏသရုတ်တာသရုတ်တာဉာဏ်တော့ဉာဏ်သမารိတစ်ခုခုကိုအခြေခံပြီးတော့ဝိပဿနာလို့ပြုတော်မယ်ဆိုရင်သဘောကကဉာဏ်သမารိနဲ့တွေ့ရင်ကျနိုင်ငံလေးတွေကိုသူကသတိပညာသိသိတတ်တဲ့အချက်ဖြစ်သေးဘူးလားနိုင်ငံလေးကိုသိသိတတ်တဲ့အတွက်ဒီနိုင်ငံလေးသိသိနေတဲ့သိကြတဲ့သိစိတ်လေးတွေကိုဆက်လက်သိသိနေတဲ့ငုကူတဲ့အဲ့ဒါနိုင်ငံမဆန်းတာစသဖြင့်သုံးခု သုံးတော်ဥပဒနာဉာဏ်ကပုဂ္ဂိုလ်လို့ပြောတယ်။ယုတ်တမဏ္ဍာကနေစပြီးရှိနေဆိုလဲသိကြီးနေဆိုလဲသိကြီးလို့ပြရပါတယ်။သူကနှစ်လမ်းသွားလို့ပြ။ဘာဖြစ်လို့လဲ။သမာဓိဒီကောင်နဲ့အပိုင်းမှာသမထ၄၀ရှိတယ်။သမထသမထ၄၀ဆိုပြီးတရားဟောတာပါ။ဒါပြီးနဲ့သမာဓိအောင်မြင်လို့ဥပဒနာကုလာပြီးတဲ့ဆိုရင်ကမ္မထကဘယ်နှမျိုးရှိတယ်လို့မြင်ဥပဒနာနဲ့မှာကမ္မထ2မျိုးပဲရှိတယ်။ဘာကမ္မထနေလဲ။ယုတ်ကမထနဂမထဒီနှမျိုးပဲရှိတယ်။အဲဒီယုတ်ကမထနဂမထနှမျိုးရှိတဲ့အ낵ကယောဂီပုဂ္ဂိုလ်ကသမထကမထယန္တိကပုဂ္ဂိုလ်ဖြစ်တဲ့ယင်းနဂမထကစအထုတ်နေကြတယ်။ယုတ်ကမထကစအထုတ်နေရပါတယ်။သို့သော်မိမိကသမထကိုဉာဏ်သမာဓိကိုအချိန်မကန်ဘူးသုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်ဖြစ်တယ်။ဒိဋ္ဌိဝိသုဒ္ဓိစကံကိုတည့်ရင်သွားကြည့်တယ်။ဆိုရင်တော့ဘာကသာရှိတယ်ဟုတ်ကဲ့ဝိပဿနာယန္တိကောကနာအယမေဘောပါသမထယန္တိကောသတုဓာတုဘဝထာနိဟောကနာဒေသံဒေသံဓာတုပရိကအမှုကနာယိညာတရာမှုကဘောတိနံတတိပတောဘဝိခရာတောဝသတ္တောဓာတုယောပရိကနာတိဒီလိုဒီလိုဒီမှာတံခရာတုတိကသမေနာတရားနဲ့တိုက်ဆိုင်မှာဖွင့်ဆိုသပါတယ်ဘာပြောတာလဲယုတ်ကမဏ္ဍကစသည်ပြင်းနေယုတ်ကမဏ္ဍကရေးကြပြီးတော့ဒီပြင်းပြင်းနဲ့ဒီပြင်းဝိတ္တိတက္ကံကိုဘုရင်ကြီးတဲ့သမထယန္တိကပုဂ္ဂိုလ်သို့မဟုတ်ဇာမရနဲ့ဇံသီးဆန့်ချောက်နေတဲ့ဝိပဿနာကိုတည့်ရောကျင်တဲ့သုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်ဖြစ်ခဲ့တယ်ဆိုရင်ဓာတိလေးပါးကစတည်ပြီးပါအဲဒီဓာတိလေးပါးကိုတည်ပြီးတဲ့အပိုင်းမှာဓာတ်ဆောင်တန်းကိုကြားရည်ပြီးအကျဉ်းကြီးအကျဉ်းကြီးနည်းနည်းဟောထားတယ်ဟောထားခဲ့တဲ့အတွက်အကျဉ်းကြီးကြည့်ရင်လည်းအကျဉ်းကြီးကလည်းစပြီးတော့ဓာတိလေးပါးကိုသိပြီပါအကျဉ်းကြီးပြင်ရင်လည်းအကျဉ်းကြီးနဲ့ဓာတိလေးပါးကိုသိပြီပါလို့ဒီလိုပြင်ပြထားတာဖြစ်လို့လေဘုရားရှင်ကယုတ်တမကျန်ရှုခွင့်နဲ့ဖတ်တော်ပြီးတော့ဓာတ်တမကျန်အကျဉ်းကြီးဒီဓာတ်တမကျန်အကျဉ်းကြီးဆိုပြီးနှစ်နည်းပဲဟောထားတယ်ယုတ်တမကျန်ရှုခွင့်ကိုဒီနှစ်နည်းကလွဲနေကျန်နေတဲ့နိသယတဲ့အပြင်ရှိလို့ရတယ်လို့ဟောထားတာဗိဓာပန်းတို့မှလည်းမရှိဘူးအတ္တကရဒီကရီမှလည်းဖွင့်ဆိုပြီးတော့မထားဘူးဒီလိုတွင်ယူရလို့ဖြစ်နေတယ်ဆိုတော့ဘုရားဟောအတ္တဉ္စနဲ့ကဒီကနေ့ဒီဝင်ကြီးတွေအတွက်ကိုယ်ကြီးတော်မတော်မှုလားကောင်းနေတယ်နော်ဒါကဥစဉ်အထောက်အကမ်းမဲ့ပြီးပြောနေတဲ့စကားပေါ့ပေါ့နော်ဘုရားကပြောကြတဲ့အတိုင်းဝိပဿနာကံရောက်လာပြီဆိုလို့ရှိရင်ကမ္မထံဒီဘယ်နှမျိုးရှိတယ်လဲ။မျိုးရောသံဃာကံလေ။ယုတ်ကမ္မထံ၊နံကမ္မထံ။ယုတ်ကမ္မထံကိုဘုရားဟောရင်ဘယ်လိုဟောတယ်လဲ။တထပကဝါရူပကမ္မထံနဲ့ကထင်တော့သင်္ခေပမနတိကာရဝတိနာဘဝိသရမနတိကာရဝတိနာဘသတုဓာတုဝဟောထာနံကတိတိ။တတတောယုဂမတ္တံကမ္မထာသမျိုးတို့သင်ပကဝါဘုနာသောဘတကင်းဘုရားရှင်သည်ရူပကမ္မထာနယုဂမတ္တံကိုကထင်တော်ဟောကြားသတ္တံသုံးဆုံးမတော်မူခဲ့သည်ရှိတော်ဒီခေပမနတိကာရဝတိနဝါအကျဉ်းနှလုံးသွင်းမိသည့်အစွမ်းအားဖြင့်တော်၎င်းဝိဒါရမနတိကာရဝတိနဝါအကျဉ်းနှလုံးသွင်းဤအစွမ်းအဖြစ်တော်၎င်းသတုဓာတုဝဘောဌာဏသတုဓာတုဝဘောဌာဏကမ္မထံကိုကတိတိဟောကြားပြတာဆုံးဆုံးမတော်မူမြဲဓမ္မတာဖြစ်ပေ၏ယုဂမကံရှုခွင့်နဲ့ပတ်သက်ရင်ဘုရားရှင်ကရှုဖို့ဤစနစ်ဘယ်နှမျိုးဟောတယ်လဲနှမျိုးဓဂမကံအကျဉ်းဤဓဂမကံအကျဉ်းဤဒီလိုသင်တယ်တိတ်တယ်လည်းရှိနေတယ်တိတ်တယ်လည်းရှိနေတဲ့သရကတော့ဘုန်းကြီးတို့ကယောဂီပုဂ္ဂိုလ်ရဲ့အိဇာတိယအတတ်ကိုသိနိုင်တဲ့သွားအားမရှိလို့မိမိကျက်ကျရွေးချယ်ပြီးရှိပါလို့ဒီလိုပြော ဒီတော့ယောဂီပုဂ္ဂိုလ်ကမိမိကဓာတ်ရမဏံအကျဉ်းကြီးကိုသိစိတ်တဲ့အကျဉ်းကြီးကလေးစရှိတယ်နဲ့အကျဉ်းကြီးနဲ့တဲ့နဲ့အကျဉ်းကြီးကစရှိလို့ရပါတယ်။အကျဉ်းကြီးကတော့ခဏကပြောခဲ့တဲ့32ကုဋ္ဌကမှာနောက်ထပ်ဒီကကုဋ္ဌက၄ပါးဟောယောကုဋ္ဌက၆ပါးဆက်ထည့်လိုက်ရင်32ကုဋ္ဌကဖြစ်တယ်။အဲ့ဒီ၄၂ကုဋ္ဌကမှာကုဋ္ဌကတခုတည်းတခုဒီမှာတကြီးလေးမှမြေအောင်စရှိရတာပဲနော်။အဲ့ဒီလောကဝိညာဉ်တက္ကမတာအကျေတူပါနေလို့ခေါ်ပါတယ်တက္ကမတာအကျေကြီးကတော့ခန္ဓာအိတ်တစ်ခုလုံးကိုဂျုံကုန်ပြီးတော့ဖြစ်စေအသားကြအယုံကြအင်းကြအကျွမ်းကြကိုဉာဏ်ကြီးဟူသောလက်သွင်းရပဲဖြစ်စေဉာဏ်ကြီးရပါကိုမြင်အောင်ရှိပါတယ်လောကဝိညာဉ်ဖြစ်တယ်ဒီတော့ယောဂမတာကိုသိပြီးတော့မှယုတ်ရားကိုရှိတော့မယ်ဆိုရင်ဓာတ်ကိုလွတ်လို့ရပါမလားမရဘူးဒါဖြင့်ဓာတ်ဘယ်နှပါးရှိတယ်လဲဉာဏ်ကြီး၄ပါးပါရည်လဲကတောင်းဤတဘာဘောဓဤသောတဝါယောဓဘာဘောပတုဤတခေါ်တယ်ဒီပိုင်းနဲ့ပတ်တယ်လို့တော့သုတ်တံများမှာဆံများများကတော့ဘုရားရှင်ကနှစ်မျိုးပဲဟောပါတယ်နော်ကက္ခလနဲ့ခရိကတဒီနှစ်မျိုးပဲများများဟောတယ်ကက္ခလဆိုတာကလည်းလည်းနားလည်တဲ့အောင်ဘာသာပြန်ရင်မာတဲ့သဘောခရိကတဆိုတာကကျန်းတဲ့သဘောဒီနှစ်ခုပဲဟောတယ်သို့သောဒီနေ့မိဘရိယကြာတော့ဘုရားရှင်ကတရားနာနေတဲ့နတ်ပြည်မှာပြိဿတည်းရဲ့အလိုဣဇ္ဇာတည်းအတ္တံကိုကြည့်ပြီးတော့သတိကြမှာချောင်းမျိုးခေါ်လိုက်။ဘယ်လိုခေါ်လဲ။မာရတဲ့ဘောကျန်းတဲ့ဘောလေးတဲ့ဘောညှော့တဲ့ဘောထိုးတဲ့ဘောပွက်တဲ့ဘောဆိုပြီးတဘောတရားကနေကိုခေါ်လိုက်။ချောင်းမျိုးပွက်ကြ။ဒီလိုချောင်းမျိုးခေါ်မှကျင်းရမယ်နဲ့ဒီမာရီရှိတယ်ဒီလိုချောင်းမျိုးဟောမှလည်းစိတ်တန်းဝင်တဲ့နေ့တွေဒီမှာရှိကြတယ်။ဒီလိုဆိုရင်တခါတလေကြာတာခံရဖို့တခါလေးကြာချောင်းမျိုးဟောတယ်ဘုရားတော်ကစလုံးပလဲဟောမနေဘူးလားလို့ဒီလိုတော့ပြောစရာမရှိဘူးလား။ဟမ်။မေးစရာကောင်းမရှိဘူးလား။ဒီလိုလေတချို့ကဘုသူတာမကြည့်တယ်ဒီလိုမေးကြ။အတူတူပဲအတူတူပဲ။ဒီပုံလေးကိုခေါင်းကြီးနှိုင်းရှင်ကြာမှာ။ဥပမာဘုံဉာဏ်နဲ့လုံထတဲ့စိတ်တုပ်ပုံတစ်ခုရှိနော်ဒီမိုင်းလေးရဲ့ခါမှာဝိထတဲ့လုံကြီးတစ်ခုရှိစိတ်တုပ်ပုံနဲ့အဲ့ဒီလုံကြီးနဲ့ဗရင်းကကျော်တယ်ဗရင်းကကြမ်းတယ်လို့မင်းရင်ပြောလို့ရှိမလဲလုံကြီးကကျော်တယ်စိတ်တုပ်ပုံကကြမ်းတယ်နောက်တစ်ခုသင်္ကေတတယ်ဒီမိုင်းလေးဝိထတဲ့အင်းကြီးလေးကအလွန်ကျော်တယ်ပဲဆက်ပါတော့နော်အင်းကြီးနဲ့လုံကြီးဗရင်ကချောတယ်ဗရင်ကကြမ်းတယ်လို့မင်းရင်ဘယ်လိုပြင်မလဲအင်းကြီးကချောလုံကြီးကကြမ်းဒီလုံကြီးဒီဘက်ကစိတ်တော်ဘုံနဲ့နှိုင်းချလိုက်တဲ့အခါကျတော့ချောတယ်လို့ပြောကြတယ်ဒီလုံကြီးကပဲအင်းကြီးနဲ့နှိုင်းချလိုက်တော့ကြမ်းတယ်လို့မပြောဘူးလားဟုတ်တယ်ဟောဒီလိုဆိုရင်ကြမ်းနေချောတယ်ဆိုတာကအရာဟုတ်သူဒီခုကိုနှိုင်းချလိုက်တဲ့အချိန်ကမှဖြစ်ပေါ်လာတဲ့ကြမ်းတစ်ခုဖြစ်မလဲလို့လားဖြစ်တယ်အရင်ကတည်းကအတိုင်းပဲဆိုလို့ဘလောက်ပဲချိုးရတဲ့အရာဝတ္ထုတစ်ခုနည်းနည်းလေးသိကြတာသူနဲ့ထိုက်တယ်တော့နည်းနည်းကျန်းကျန်းမှုလို့တော့မရှိဘူးလားရှိတယ်နည်းနည်းလေးကျန်းလာကြတော့ချိုးတယ်လို့ခေါ်တယ်ညာညာကျန်းလာကြတော့ကျန်းတယ်လို့ခေါ်တယ်ဒါကြောင့်ဘုရားရှင်ကသုတ္တန်လေးရောက်လာတဲ့အခါတခါတည်းကဘာဝကတည်းကအလိုဣဇ္ဇာပြန်တက်ကြည့်ပြီးလို့ခရိကကကျန်းတယ်လို့တစ်ခုတစ်မျိုးပဲခေါ်လိုက်မာလမန္နာမနီးလေဘလောက်ကျော်ရပြီအရာဝတ္ထုပဲဖြစ်ဖြစ်ဒီမိုင်းကြီးပုတ်တက်ရှိပါသူနဲ့တန်းတော့နည်းနည်းလေးကျန်းလာဘူးတော့ရှိပါတယ်နည်းနည်းကျန်းလာနဲ့ညာညာကျန်းလာနည်းနည်းကျော်တယ်နဲ့နည်းနည်းကျော်တာဒါပဲပေါ့နော်ကျန်းကျန်းဘူးတော့နည်းနည်းတော့ရှိအနည်းလိုပဲမင်းတို့ဥက္ကဋ္ဌ၃ခါရှိတယ်ပဲသိကြပါ့ဗျာမဟုတ်လားမိကျအောင်ဖုတ်ထားတဲ့ဥက္ကဋ္ဌကတခုအချောင်းလန်းထားတဲ့မိမဘဝတည်းတဲ့ဥက္ကဋ္ဌကတခုဒီလိုဒီလိုဇာတ်အသိဉာဏ်နဲ့မချောက်သေးတဲ့ကျွန်းတုံးအသိဉာဏ်ဒီနည်းဥပ္ပဒါတစ်ခုဆိုပြီးဥပ္ပဒါကိုရှင်းသာလဲကောင်းဖြစ်တဲ့ဆောက်နေတဲ့ဥပ္ပဒါနဲ့မိဖို့ပြီးတော့ပြည့်နေတဲ့ဥပ္ပဒါဗရင်းကမာတယ်ဗရင်းကကြောက်တယ်လို့မင်းရင်ဘယ်လိုပြင်းလဲမိဖို့ပြီးတာပြည့်နေတဲ့ဥပ္ပဒါကမာတယ်မိမဖို့ကနေချောက်နေတဲ့ဥပ္ပဒါကကြောက်တယ်ဒါကမကြောက်သေးတဲ့ဥစ္စာနဲ့ချောက်နေတဲ့ဥစ္စာမိမဖို့ရသေးတဲ့ချောက်နေတဲ့ဥစ္စာနဲ့နှိုင်းပြန်ကြည့်လိုက်။ဒါရင်ကမာတယ်ဒါရင်ကပြော့တယ်မင်းရင် ချောက်နေတဲ့ဥစ္စာကမာတယ်မချောက်သေးတဲ့ပြုတ်နေတဲ့ဥစ္စာကပြုတ်တယ်လို့ဒီလိုပြောတာဒီလိုဆိုအလဲကောင်းကတည်ကြည့်နေတဲ့ချောက်နေတဲ့ဥစ္စာမိမဘဝနဲ့ဥစ္စာတည်မချောက်သေးတဲ့ဥစ္စာနဲ့ရှင်လိုက်တဲ့သူကမာတယ်မိဘဥစ္စာနဲ့ကျက်နေတဲ့ဥစ္စာနဲ့ရှင်လိုက်တော့သူကပြုတ်တယ်အယောဇဉ်ကကိုနိုင်နေလိုက်ကြအခါမှာဒီအယောဇဉ်ကတည်းကမာနေလို့လည်းပြောတယ်ပြောတယ်လို့လည်းပြောတယ်ပြောတယ်လို့လည်းအဲဒီအုံခင်းချွတ်အုံခင်းကိုနည်းနည်းလေးတန်ကြီးရမ်းတယ်သူလည်းတန်လို့မဟုတ်တော့မရှိဘူးလားရှိတယ်ဘာလို့ပြောပြောနည်းနည်းတော့မာရတယ်ရှိတယ်ဒါကြောင့်တုတ်တန်ရောက်လာရင်တရားရှင်ကစိုက်တယ်ပြစ်စလာမာရဲဒီတစ်ခုပဲအရှင်းဆုံးရောက်ပြီလည်းဒီလောက်ရှိဝင်လာရှိလိုက်တယ်လာလည်းလေသို့တော်ဘုန်းကြီးကဒီနေ့အဓိကနဲ့မှာဆောက်ပြုံလုပ်ပြင်းပြနေတဲ့အခါကြောင့်ဒီယောဂီတိုင်းကတော့မဖြစ်ပါဘူးတခါတည်းဆယောက်တယောက်ဖြစ်တတ်တဲ့သဘောဝင်နေတယ်ရှိတယ်ဘယ်လိုလဲမာရကတစ်ခါတည်းဖြစ်တဲ့ဒီနေ့ကကမာတိကကောင်းတယ်ဆိုလို့ဒီကုလုံးကမာသွားတယ်ကျော်တုံးကျော်တဲ့လူမာသွားပြီအဲ့ဒါကြည့်တာသိပြီလွန်လာတဲ့ခက်ခက်တက်တက်ရှိလို့ရပောင်းကြားတာလို့ဆိုလို့ရှိရင်မြတ်တိမိလေးကလည်းမာလို့ဒီကုလုံးမာရင်တော့နည်းနည်းတော့ပါလေသူရှိကြခေါင်းတစ်ခုတည်းကွက်ပြီးတော့မာမြတ်စီမင်းရဲ့ကံနဲ့ကောင်းကြီးကဆင်းနေပြီမြတ်စီမင်းရဲ့ကံနဲ့ကောင်းကြီးကဆင်းနေပြီဘယ်လိုမှရှင်းလို့မရတော့မရတော့ဘာဖြစ်လဲနောက်ဆုံးမတက်နိုင်တော့ဘူးဆိုလက်ကြောင့်ပြန်ပြေးသွားတယ်အဲ့ဒီလိုရောက်ပြီးလုံးဝမရှိဘူးခေါင်းကြီးပြည်အဲ့ဒီယတနာမျိုးလေးတွေကဘယ်လိုနည်းငင်းဆင်းရတဲ့အတွက်တချို့ယောဂီတွေခေါင်းကြီးအဲ့ဒီမာကျန်လေးပြောချော့ဖို့၆ခုလုံးပထမမှာတင်းတင်းပြေးရဘာဖြစ်လဲမာနလို့မခံနိုင်တဲ့ကောင်မပြောတာကိုကြောင်းစင်တဲ့တက်ကပြန်သွားတယ်။သုခမနည်းနည်းခံနေပြီရှိလာတယ်။ကြားလာတဲ့အချိန်ကမှပြောတာကိုကြောင်းစင်နေခံနေပြီရှိသွားတယ်။သမထခန္ဓာကိုယ်ကြီးကလေးလံနေတဲ့အချိန်ကမှပေါ့တဲ့သဘောကိုကြောင်းစင်နေခံနေပြီရှိသွားတယ်။သမာဓိနည်းနည်းလေးပြက်လာ။သမာဓိအန္တတက်နေတဲ့အတွက်ရည်ရည်ပြီးတော့ဒီချောက်ကိုတင်ပြရအောင်။ဒီကြောင့်လည်းဒီချောက်ကလုံးမတင်ဘူး။မကောင်းမှမာရတဲ့ခုအဘောင်းမှယောဂိတာတခုပြည်သောမှပေါ်ရတဲ့ခုဝါယောင်းမှထောက်တဲ့ခုဒီလေးကိုကြည့်ုံနဲ့သမာဓိဖြစ်ပြီးတော့ယုတ်ကဖြစ်ပြီးတော့နေတဲ့ပုဂ္ဂိုလ်လေးရှိတာသို့သော်ဒီပုဂ္ဂိုလ်တွေကတော့ဉာဏ်တော်အပ်တဲ့အတိတ်ကလည်းဒီယုတ်ဒီဉာဏ်လေးကိုဝိပါဒနဲ့ဉာဏ်နဲ့ပြည့်စုံပြည့်စုံတဲ့ဒီလိုကောင်းဉာဏ်တော်အပ်ခြင်းရှိနေကြပါလားနော်ဒီအတိတ်ကပါရမီအခြင်းဝါကသိပြီးဒီလိုပြုဖို့အားကောင်းနေခဲ့တယ်လို့လည်းကိုယ်ကိုယ်နဲ့ဒီရောက်တာကိုသုံးဖို့သိတာလေရှိတဲ့ပါရမီကဲသူတို့ရဲ့ကြောင့်ခဏလေးနော်အာဘောအကြောင်းပြောမယ်အာဘောကယုံကြည်တဲ့သဘောဖွဲ့ခြင်းရဲ့သဘောယုံကြည်တဲ့သဘောဒီဘယ်ခါမှသင်ချနိုင်လို့မရင်တော့ညာတော့အဖြစ်ရုပ်လက်ဒီမကောင်းခြင်းအပိုင်းမှာပေါ်ခြင်းကြပါဘာလို့ယုံကြည်တယ်လေးတို့ချွေးတို့တလိမ့်တို့လီတို့တွေးတို့စသဖြင့်ခန္ဓာကိုယ်မှာယုံကြည်တဲ့အာဘောအုပ်စုခဏမျိုးရှိပါယောဂီပုဂ္ဂိုလ်ကဒီသင်္ခါမလူကြီးတဲ့သဘောကိုရှိတဲ့အပိုင်းမှာတော့တွေးနေတွေးနေတုပ်ကိုလုံရင်းတော့မဟုတ်သေးဘူး။ဒီသင်္ခါတဲ့သဘောမြင်ရင်လည်းလုံလောက်တယ်အပိုင်းဆက်ဖြစ်လို့လဲ။ပရမတ်ကိုခြေဆုံးကြည့်ပြီးမြင်နေဘူးယုတ်ကလည်းမမြင်သေးဘူး။ဒါကြောင့်ကဏ္ဍကိုလည်းပြောမချိုးနိုင်သေးတဲ့အပိုင်းဖြစ်တဲ့ဒီလိုပဲလုံးယူရတဲ့အပိုင်းဖြစ်ပါနော်။အဲဒီယောဂီတဲ့သဘောဖွဲ့ပြီးတဲ့သဘောဆရာကပါလဲအာမောတ္တ။ပူတဲ့သဘောကြီးတဲ့သဘောဆရာကစဉ်းစားတဲ့အဲ့ဒီမှာလည်းနှစ်ခုတင်ပေးရတယ်။ဘူရာနဲ့ပြင်းတာဟာဒကမကြီးကြီးအပူစင်းကိုတိုက်တာလေဗရားနဲ့မျိုးကြီးရှိကြပါလေ။ဒီလည်းတစ်သက်သက်မနေဘူးလား။တစ်သက်သက်။နည်းနည်းလေးဘူရာကျတော့ပြင်းတယ်လို့ခေါ်တယ်။များများဘူရာကျတော့ပူတယ်လို့ခေါ်တယ်။ဘလောက်ပဲပြင်းတယ်ပြောပြသူနဲ့ထိုက်ချမ်းနဲ့ပုံမူလေးတော့မရှိဘူးလား။ရှိပါနော်။ဒီလိုကိုစမ်းကြည့်တာဒီပြင်းချမ်းနေတယ်ကိုယ်တန်းကြီးကတော့နည်းနည်းအကိုပြေးတော့ဒီအဲအင်းရည်ကလေးကိုပြန်ပြီးတော့တိုင်းပြီးတော့သူနဲ့တန်းတော့ပုံပုံလေးတော့မရှိဘူးနော်ရှိပါလားလွန်ခဲ့နေတဲ့ပုံပုံမရှိတာတည်းရှိတယ်သူနဲ့တန်းတော့နည်းနည်းပုံပုံလေးတော့ရှိနေတယ်နော်အဲဒီပုံစံတိုင်းနဲ့ခန္ဓာကိုယ်မှလည်းဘူးတဲ့တော့ဥရတဲ့တော့ဒီနှစ်ခုကဆက်နေကြတယ်စစ်စစ်ဆင်းနေတယ်နည်းနည်းပူရံကတော့အေးတယ်လို့ခေါ်တယ်။ညံ့ညံ့ပူရံကြတော့ပူတယ်လို့သုံးဆုံးတာ။ဒါပြီးတော့တက်။နောက်တော့အဲ့ဒီနှစ်ခုလုံးကြီးပြည့်စင်းနေတဲ့ဆောင်းအားရှိတယ်နော်။ရတ္တူယုတ်ကိုကြီးပြည့်စင်းနေတဲ့ဆောင်းအင်းလေးရှိနေတယ်။နောက်တစ်ခုကတော့ဘာလဲ။ဝါယောညသောက်ကန်တဲ့သဘော၊ကြောင်းကန်တဲ့သဘော။ သမ္မာနံကရဘာဝလက္ခဏာတုံးကံနံကရရတ္တလုံငန်းကြည့်ချက်ဆိုပြီးဒီလိုကျမ်းဂန်ရမှာဖော်ပြထားပါတယ်။ပေါင်းလိုက်တဲ့ဓာတိဘဏ္ဍာလည်း၄ပါးသဘောတရားဘဏ္ဍကုလည်း၁၂ခုနော်။ဒီကဒီသက္ကမတန်ကိုကြည့်ရမယ်ပုဂ္ဂိုလ်ကဘုရားဟောဒေသနာတော်အတိုင်းအစဉ်ချင်းရှိလို့ရှိနေပါလေ။လူကိုယ်ကြီးရဲ့ပုဂ္ဂိုလ်တွေလည်းရှိကြတယ်လို့ရှိပါနော်။မာမှုသိကြတဲ့တရားကဆက်ပြီးမာရတဘောစရှိရှိလို့ရတယ်။ဥပမာသွားနေတဲ့ကိုသိတတ်ပြီနော်။မမဟုတ်လားမာရ။လက်လက်ချင်းအယုတ်အယုတ်ချင်းတရားလုံးမှာသိကြပြီပါမမဟုတ်လားမာရ။အဲဒီလိုမာမှုသိကြတဲ့တရားကဆက်ပြီးမာရတဘောကိုဒီကုလုံးမြင်အောင်ရှုရပါတယ်။သို့တော့အဲဒီလိုရှုမှုကအကျဉ်းချင်းရှိခဲ့ရင်တော့နည်းနည်းလေးရှိ၊လွယ်ကူတာကတော့တောင်းတဲ့ဘောလေးဖြစ်ပါလေ။ဒုနဲ့သဘောလေးဆိုတာကတော့ခန္ဓာအိမ်မှာတုံ့ပြန်မှုတွေကအမြင့်လို့ရှိနေတယ်။အသက်ကြီးရင်လည်းတုံ့ပြန်မှုရှိနေတယ်။လုံးလုံးကုန်တဲ့စွန့်အိမ်ကလည်းခန္ဓာအိမ်မှာတုံ့ပြန်မှုတွေရှိနေပါလေ။ရှိနေတဲ့အတွက်တုံ့ပြန်မှုတွေကိုသဘောပေါက်ရင်ဒီနေ့တက်ပြီးလည်းတော်တော်ခံရမ်းရတာလုံးလုံးကူကူသဘောတက်ပေါက်တဲ့သဘောရှိပါတယ်။ဒါကြောင့်တုံ့ပြန်တဲ့သဘောလေးကစရှိလို့ကလည်းရှိပါ။မာရသဘောကစရှိလို့ကလည်းဒီထိုင်ရရေးချက်ပါနော်ခွန်ကြီးကတောင်းလိုက်တဲ့အစားပြင်ပြင်းပြင်းနဲ့တောင်းနေစရာကကိုခေါ်လိုက်လို့မင်းရဲ့မျက်မှောက်လေးနဲ့ကျန်လေးကိုထောက်ပြီးပြီးလိုက်ကြွလိုက်လို့ပြီးပါပြီးလိုက်တဲ့အချိန်ကမှတောင်းလိုက်တဲ့ကြွအင်းလေးလက်အတွင်းလက်မောက်အတွင်းမှာဆက်ပြီးစိုက်ကြည့်ပါဒီလိုကူကူတွေ့နေနော်နောက်တစ်ခုပို့ပြီးသဘောပေါက်အောင်ရှုပ်ပြီးတစ်ခုနည်းနည်းလေးတက်ထားလေးကြောင်းပြောမယ်ဘဝနဲ့ကိုသိကြပြီကသမေပါအရင်မှာသိကိုသိကြသမေဝါလည်းနည်းနည်းလေးသိလိုက်ကြောလိုက်လုပ်ကြည့်ပါတွန်းလိုက်တဲ့သဘောမတွေ့ဘူးလားအဲဒီပုံစံအတိုင်းပဲကြည့်ရင်ဒီလိုကြည့်အောင်မဆိုးလို့ဘူးနော်ဒါကြည့်လို့မဆိုးလို့ဘူးပြောရတယ်ခင်တော့ခင်တယ်ဘဝကြီးကနည်းနည်းလေးဝေဖန်ရမယ်ဆိုရင်နည်းနည်းအားလက်ကျတဲ့သိကြပါသူတို့တရားကြီးကအကျင့်တရားတွေဟောဒီလိုဝေဖန်ကြတယ်နော်။နောက်သူတို့တရားကြီးကလက်ဖို့တရားတွေဟောဒီလိုနဲ့ဝေဖန်ကြတယ်။အဲဒါကြောင့်ဘုန်းကြီးကအဲ့ဒီဝေဖန်မှုလေးတွေမဖြစ်ဖြစ်ရင်မဟုတ်ဘာဖြစ်လို့မဖြစ်ဖြစ်ရင်လဲ။ဉာဏ်မဆိုင်ခြင်းလို့မဟုတ်ပါဘူး။သူတို့မှာအကုသိုလ်တရားမတို့ပါဘူးလို့ဘုန်းကြီးကဘုရားဟောဒေသနာကြည့်ပါလေဒီပုံစံစုွက်သေးတယ်လို့ပတ်တယ်လို့ဒီမှာကြီးသံဃာပြိုင်နာဘူးတဲ့ပုဂ္ဂိုလ်ကြီးသိကြတော့ရှိနေတယ်လို့ယူဆပါလေ။သံဃာပြိုင်မှာဘုရားရှင်ကဟောထားတဲ့ပုဂ္ဂိုလ်ကြီးတစ်ခုရှိတယ်။အတိဒေပိဒေခိုင်းဒေတာယိဒေသမ္ပဇန္တကာရီဟောတိ။အတိဒေသယံနေပိဒေသယံနေခိုင်းဒေခေယံနေ။ဘာယိဒေလျက်ရာ၌သမ္ပဇန္တကာရီသံဃာရှင်ဖြင့်ဒီလေရှိသည်ဟောတိဖြစ်၏။သားတဲ့အခါမှာတောက်တဲ့အခါမှာခဲတဲ့အခါမှာလျှက်တဲ့အခါမှာသံသရိညာလေးနဲ့ပြုပါ။အဲဒီသံသရိညာကတော့ဘာရှိနေလဲတရားမဆုံးတော့ဘူး။လိုရင်းကတော့သားတဲ့အခါမှာလည်းခန္ဓာ၅ပါးပြုအောင်ရှိဖို့ဆရာဟောတယ်။နောက်တဲ့အခါလည်းခန္ဓာ၅ပါးပြုဖို့လျှက်တဲ့အခါမှာလည်းခန္ဓာ၅ပါးပြုဖို့သားတဲ့တောက်တဲ့လျှက်တဲ့ခဲတယ်နော်ခဲတဲ့အခါမှာလည်းခန္ဓာစားတဲ့အခါခန္ဓာ၅ပါးတောက်တဲ့အခါခန္ဓာ၅ပါးခဲတဲ့အခါခန္ဓာ၅ပါးလျှက်တဲ့အခါခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးတွေကိုသိအောင်ရှုဖို့ပြင်ရှင်းဉာဏ်ကြားထားတယ်။ဒီဒီမလေးကိုစားကြည့်တာ။မဝါပဲနဲ့စားလို့ရပါဘူး။ဒီဓာတ်ရင်ဝါလို့မစားရင်အဲ့ဒီဝါရတဲ့အချိန်ကမှသိပေါ်နေတဲ့ခန္ဓာ၅ပါးကိုဘုရားကသိအောင်ရှုခိုင်းတယ်။အဲ့ဒီအကျိုးကိန်းနဲ့ဘုရားတရားကိုဒါကဘုရားတရားကလည်းအန်ဒီတရားကြီးပါလားလို့သူကသူဆွလို့ဖြစ်ပါ့မလားမဖြစ်ပါဘူးနော်ဘုရားတော်မဆွဆွလို့သူကသူဆွမှုတစ်ခုတည်းကတော်တော်ကြီးဖြစ်ဘလောက်ကဘုန်းကြီးပြောခဲ့ပြီးပါပြီနော်မသိငုံကြိုင်ပြီးတော့သူဘကပေါက်ဖို့ကြိုးစားတဲ့ပုဂ္ဂိုလ်တရားအဲ့ဒီမသိငါကိုပေါက်လိုက်ပြန်မသိဘူးသူဘကသိမသိတော့မပြောကြဘူးမိမိလက်ကိုတော့အရင်မပြောဘူးလားသိတယ်အဲ့ဒီတည်းသူဘကမောမတရားဆွဆွလာတယ်ဆိုလို့ရှိရင်လည်းလည်းပြတ်တာကတော့ကိုယ်ကြည့်ဖို့ကတော့တော်တော်ကြီးတယ်သူဘကရှိမရှိတော့မသိကြဘူးနော်။သ ဒီဒီလိုဒီမှာတုံ့ပြန်တဲ့သဘောကိုအဲဒီဘုရားကပုံစံအတိုင်းသဘောပေါက်ပြီဆိုရင်ခေါင်းဆက်ကျုပ်အမြတ်အစအာနာပါနကသိသေးပါလားဒီလိုဒီအာနာပါနမှာဘုရားကနာတိယမှာသိတတ်ပြီဆိုတာကဘုရားကသရုပ်ရသာသမာဓိအရှိပေါ့အောင်ရှိပုံဤပြည်ကိုဘုန်းကြီးဖောက်ပြီးဒီခုတစ်ခါဆက်ဟောပြရနော်ဒါဟောမယ်ဆိုတော့လက်ရှိကကျတော့ဘဉ္ဇာကနေတော့ဖန်တာပုံလွယ်လေးလို့မြင်ရင်တော့စိတ်ပြင်းနေတော့ဖန်နေပါလားနော်လည်းဘုရားဉာဏ်ကတော့ဘောအနေနောက်ကနေစရှိရင်ပို့ရဲ။ဟိုနောက်စုအပြင်းနဲ့နောက်ကနေပြီးတော့ဖြိုးပြီးတော့ဘောအပြင်းနောက်ကိုသိစိတ်ဆန်းတယ်။နော်ဘောတစ်ခုလုံးရဲ့ဘောပြင်းတာနောက်ကိုသိစိတ်ဆန်းပါ။အသက်ရှူသွင်းလိုက်တဲ့အခါမှာတုံ့ပြန်နေတဲ့သဘော။ပြန်ရှူထုတ်လိုက်တဲ့အချိန်မှာတုံ့ပြန်တဲ့သဘောလေးစိတ်တယ်။လက်ရှိလုံးမှာနည်းနည်းအားမရဘူးသိနေမတင်ချမ်းမဆိုင်တော့ဆွာလို့မလဲ။တို့တော့အဲ့ဒီပြောတဲ့လက်ကိုမရှူပြန်မှရှူတင်ပြီးတော့ဘာလုပ်ရမလဲ။ကနကမိမိရဲ့ရှိသားကြီးရဲ့အာနာပါနသုဒ္ဓကံဓမ္မာတိကိုထိုင်နေထိုင်နေကျန်ဆုံးမှုလို့နော်ဒုက္ခရကံဓမ္မာတိမှာထားတဲ့အချိန်ကမှကိုကျွန်းတဲ့ဘောကိုပြန်ပြီးတော့အာယုန်ယူပါအာယုန်ယူလိုက်တဲ့အချိန်ကမှဓမ္မာတိရဲ့စိုက်ရင်ကျွန်းတဲ့ဘောလည်းကူကူတွေ့တဲ့ရံမှုဘောကိုများပါလေနော်ပြညာအကျယ်ကျယ်ရှိတဲ့နေတော့ဘုန်းကြီးကအကြံဉာဏ်လေးတစ်ခုတော့ဉာဏ်တော်အစဉ်ဆက်ပြီးပြတတ်ပါလေခြေတော်လေးနှစ်ခုရှိတယ်ဒီနည်းနည်းလေးသိကြပါနံနံကြီးမဖြစ်အဲ့ဒီတော့နည်းနည်းလေးသိပြီးတော့ပြန်အသက်ရှူကြည့်ပါတုံ့ပြန်နေတဲ့သွားအားဖြင့်စဉ်းစားကြည့်ဒီတပါအဲ့ဒီတော့မတုံ့ပြန်တဲ့သဘောကဒါကလည်းပြည့်တဲ့ခုကိုလက်နဲ့တုံ့မလို့ဒါရင်းကိုအားပြင်းပြင်းနဲ့တုံ့ပြန်ဖို့သင်ချလိုက်ပြီဆိုရင်တော့အဲ့ဒီခေါင်းအတွင်းကနေပြီးတော့အတွင်းဘက်ကနေအပြင်ဘက်ကိုဒီပြေးနည်းနည်းနည်းနည်းနည်းနည်းနည်းရှူပြီးတော့ဖြတ်ကြည့်ပါကြည့်လိုက်လို့ချင်းကခေါင်းလုံးပဲကြည့်ပြီးတုံ့ပြန်နေတဲ့သဘောတွေတွေ့တယ်အမြင်မှန်ကနေစပြီးအပေါ်ရန်လေးထုံတော့မကြည့်ဘူး။အဲဒီလမ်းကြီးအမြင်မှန်ကိုတကယ်ကြီးဖြန့်ပြီးကြည့်လိုက်မယ်ဆိုရင်တော့ဒီတုံ့ပြန်တဲ့သဘောကိုလည်းလည်းလူလူနဲ့တွေ့တတ်ပါလား။အဲဒီတုံ့ပြန်တဲ့သဘောလေးကောင်းလုံးရှင်ချက်ချင်းမြင်ပြီးဆိုရင်သဘင်တော့နည်းနည်းလေးရှိပြီ။ရှင်းကြည့်တတ်ကအသားကြ၊ရိုးကြ၊ဒီင်းကြ၊အကျိုးကြကိုလည်းတတ်ရတယ်။ခေါင်းမှလည်းဒီတဲ့။ဘာကြီးရဲ့ချက်ရှိတယ်။အသာအကျော်အယိုအကြီးမရှိဘူးရှိနေတာကဓာတိလေးပါပဲလို့ဒီအဋ္ဌဉာဏ်ပေါ်အောင်လေးပြမှာဖြစ်ပါတယ်ပြီးတော့ဓာတိလေးပါကိုမကြည့်ကြခင်မှာဘုရားဓာတ်တလုံးကစတယ်နော်ဒုံးကနေတဲ့သဘောလေးကိုစတယ်ပြီးတော့ဒီကောင်းလုံးမတွန်းတဲ့သဘောအနာကြအယိုကြအေကြအကျော်ကြစိတ်ကြည့်တဲ့အခါဗဉာဏ်ကြည့်ပြီးတွေ့ပြီးဆိုရင်လည်းမင်းတော့အနည်းငယ်ရှိတာနည်းနည်းပဲရှိပြီကျင်းနေတဲ့လက်ပင်မနဲ့ကြည့်ရင်လည်းလည်းထပ်ပြီးအောက်ပဲနည်းနည်းလေးရှိတယ်။အဲဒီလိုပဲတတိပြေးတတိပြေးဖြည့်ထားလိုက်တဲ့အခါနောက်ဆုံးအသားကြအလိုကြအရင်ကြအကျော်ကြစိတ်လိုက်တဲ့အခါဘယ်နည်းအစက်နဲ့စက်နဲ့တုံ့ပြန်နေတဲ့သဘောကြီးသင်ဆက်ဆက်တွေ့တယ်။အဲဒီတုံ့ပြန်တဲ့သဘောကိုဒီဒီနဲ့နဲ့စီစဉ်ကောင်းဆုံးရပြီဆိုရင်ဆက်ဆက်ထပ်ချက်ဖြူပြရတယ်။လေးခြင်းမှမရရင်အောင်မြင်မှုဆိုတာကရက်တတ်ပါနော်။ဆက်ဆက်ထပ်ချက်လေးခြင်းလိုက်လို့ဒီတုံ့ပြန်တဲ့သဘောကလလကူကူနဲ့ခေါင်းကနေစီစုပ်အပ်ပြီးလလကူကူပြုလို့ရပြီဆိုရင်ဘုန်းကြီးတို့သွားတဲ့အခါမှာလည်းအဲ့ဒီတုံ့ပြန်လေးရှိပြီပါ။ဉာဏ်ဉာဏ်ဆက်ဆက်ရှိမနေလို့မိကြီးသိတဲ့ဉာဏ်ကဆက်နေပါတယ်။သို့တော့ဘောရဲ့ဉာဏ်ကမှပုံပြီးလကူအောင်ဉာဏ်ဉာဏ်လေးပြောက်ပြီးသူရကြတယ်။ဉာဏ်ဟူဒီဉာဏ်မှမတ်တက်ရမယ်။လက်ကလေးကိုပိုက်ချင်ပိုက်လိုက်ပါ။ဉာဏ်ကလေးတစ်ဖက်ကိုပြီးပြီးနေကြည့်ပါဘာမဲ့ဆိုရင်လည်းကျောက်ကအောက်ဖြီးဖို့မလိုဘူးလားဒီလိုလေအဲ့ဒီလိုပြည့်တဲ့အချိန်ကမှတုံ့ပြန်နေစွန့်နေပေါ်လာနေအဲ့ဒီတုံ့ပြန်တဲ့သဘောလေးကနေစပြီးတော့ကျောက်ရင်းရှိတွူးလိုက်တဲ့သဘောမတွန်းဘူးလားတွန်းတယ်လမ်းကြီးကလမ်းပြီးလိုက်တွန်းလိုက်ပြီးလိုက်တွန်းလိုက်နေရှိသွားတယ်နော်အဲ့ဒီတုံ့ပြန်တဲ့သဘောကနေစပြီးဒီလိုလုံးတွန်းတဲ့သဘောကိုမြင်အောင်စရှိရှိလို့ရပါရှုဖို့နဲ့သင်ပေးပါတို့ဆိုလေရန်အများဆုံးကတော့မရှိတဲ့ပုဂ္ဂိုလ်ကနည်းနည်းများတယ်။မရှိလို့လည်းခွန်ကြီးတို့ဘက်ကအကြအသိသိတော့မကိမ်းပါဘူး။အကြောင်းကတော့ဖြစ်တယ်။ခိုင်တဲ့ခါမှာတရားကျွတ်တော့တမန်အောင်မြင်တဲ့ဒီဒီတရားစကားကတော့ပြတ်သွားနေပါလေ။ရှုတာကတော့ပုံကောင်းတယ်။မရှိမဖြစ်တဲ့အပိုင်းရောက်နိုင်တယ်ရှုပါဆိုပြီးတော့ပဲတော်တော်လေးစိတ်ကြောပြေးပါနော်။ဒီတော့ခိုင်တဲ့ဒီခါမှာကျွတ်တဲ့ဘက်ကလည်းလည်းကိုယ်ကိုယ်ရှုနေတဲ့ရောက်ပြီးတော့ကောင်းကသွားရင်လည်းပါရှုပါမယ်။ကျွန်းနဲ့သဘောရှိကိုင်းရင်လည်းကျွန်းနဲ့ဆိုင်ရင်လည်းကျွန်းဒီကျွန်းနဲ့သဘောတကူကိုရှိပြီပါရှိတယ်လို့အာမုံကြီးတို့ရှင်မာဟုသဘောကြောင့်ရှိတယ် ဘယ်နေရာကရှိမလဲမာမှုထိကြတဲ့နေရာကစအရှိနေတယ်ပြမနေတဲ့နေထိကြတဲ့နေရာစိုက်ပြီးမာနေတယ်ထိကြရင်ထိကြတယ်လက်လက်ချင်းဖက်ထားတဲ့နေရာကိုစိုက်ပြီးမာမှုထိကြနေရင်ထိကြတယ်ပါဘာနှစ်ခုထိကြတဲ့နေရာကိုဖမ်းစိုက်ပြီးမာမှုထိကြရင်ထိကြတယ်ပါနော်ကဲဘာနှစ်ခုထိကြတဲ့ထိကြတယ်မာနလားပြောလားအဲ့ဒီမာမှုထိကြတဲ့နေရာကဖြစ်ပြီးမာတဲ့သဘောရှိနေပါဘာလို့ကြည့်တာလားမာဘုသဘောကိုကြည့်တာလားလို့မေးရင်တလို့ပြင်းမလဲမာဘုသဘောရှိဘာမှကမာဘုသဘောမရှိဘူးလားရှိပါသို့တော်ဘာဖြစ်လို့ဒီလိုသာမန်မာဘုသဘောကြည့်တာလဲအရှင်ကျန်ကဘာလို့ခုကြည့်ခဲ့ရလဲလို့မေးရင်တော့မာရဲ့ပဒဝီတက်ဘူရဲ့ဒီသောကဆောက်တဲ့ကျွန်းနဲ့ဘွာရောက်တဲ့ဒီတလုံးကဒီပဒဝီခွတ်တာကတက်ရှိပါတယ်ဖြစ်တဲ့အခါမှာသိနေတဲ့တက်ဖြစ်နော်ဒါကြောင့်ဘာနှစ်ခုကိုသိပြီးတော့ရှင်းပြရင်ဒီတက်တွေလုံးလုံးပုံပုံနဲ့ရှင်းရတော့သိကြပါဒီလိုသင်ပေးတာသိမှုသင်ကြားတဲ့တရားမှာသိနေဒီတက်ကရှင်းနေတော့နော်ဒီတော့ဘာနှစ်ခုသိတဲ့နေရာမှာမာတဲ့သဘောလေးသိတယ်မာမှုသိလားသိနေတဲ့ပုဂ္ဂိုလ်ကဘာလုပ်မလဲမာတဲ့သဘောကိုသိတာနှလုံးသွင်းရမမပဲမနေနေရင်တော့မာရင်မာနေဒီလိုဖြစ်တယ်လည်းမှတ်ပါရဲ့။ဒါပေမဲ့စိတ်ကမာမှုသဘောအပေါ်မှာမကြက်ရောက်ဆဲသက်ကတော့မာနေနေသေးတဲ့ဒီမာရင်သဘောတွေ့ပါမလား။ဒီပြည့်နေနော်။ဒီထဲကနေပြီးတော့ဒီမာနေတဲ့သဘောကိုမြင်ဖို့အဓိကလိုရင်ဖြစ်ပါလေ။အဲဒီမာရင်သဘောပေါ်မှာပဲမာရင်မာနေလို့ပဲဒီလိုတစ်ခါတည်းရှိနေရင်ဒီပြည့်ပြီးတော့လုံးဝမှတ်သွား။ကောင်းလုံးမာရမနေပြီးတော့အလားကျအလေးကျအရေးကျအကျဉ်းဆက်ပြီးတကယ်လေးလိုက်ကြည့်လိုက်ရင်ဒီကောင်းလုံးမာကသိတယ်မတွေ့ဘူးအခက်ချင်းရှိတယ်ဒီသိနေတာဘာလို့လဲဉာဏ်နဲ့ရှင်ကောင်ကိုဖမ်းမြင်ရင်လည်းရှင်လေးဒီကောင်နဲ့ထုတ်ပြီးတော့အသာဖမ်းလို့ပေါ့မရသေးတဲ့တက်ကိုရတဲ့တက်နဲ့တွဲရှိနေတော့လွန်းလွန်းနဲ့ရက်တဲ့သဘောရှိပါတယ်ဒီတော့ဒုနဲ့ဒီဘက်ကမိမိမှလက်ကူနေပြီလေခြင်းငန်းကအောင်မြင်နေပြီဒုတိယမှာသူပုဂ္ဂိုလ်ကဘာလုပ်နိုင်မလဲဒုတိယဘုဂ်ကိုပြန်ရှိလိုက်ဒီကုလုံးပြန်တော့ပြီးတော့သောနှစ်ခုသိချာပြီသိတဲ့နေရာမှာမာတဲ့ဘုဂ်ပြန်ဆက်တယ်ဆိုင်လို့လည်းလည်းမပြတ်ရင်ဘာလုပ်မလဲအဲ့ဒီသောနှစ်ခုသိကြတဲ့နေရာမှာပဲဒုတိယဘုဂ်ကိုတစ်ခါပြန်ကြည့်လိုက်ပါမာတဲ့ဘုဂ်ကိုတစ်ခါပြန်ကြည့်လိုက်ဒုတိယလေးရှိလိုက်မာတဲ့ဘုဂ်လေးရှိလိုက်ရုံးနဲ့သဘောလေးယူလိုက်မာနေသဘောရှိတယ်အဲ့ဒီလိုတက်ခက်တက်ခါယူရင်ရုံးညာနဲ့ကြံ့သွားရင်မာနေသဘောလေးကိုညှိုးပြီးတော့ကြံ့သွားတတ်တယ်ရုံးလာကဒီကောင်လုံးကြံ့သွားရင်မာနေသဘောနဲ့ဒီကောင်လုံးညှိုးပြီးတော့ကြံ့သွားတတ်တယ်ဆောက်ကြည့်လို့လေဒိုင်းကြီးလေးကဒီအောက်နေကောင်ကရုပ်ဖြစ်ပါတယ်ဓာတ်တစ်ခုချင်းဉာဏ်နဲ့တက်တယ်ရှိတာပဲဓာတ်တစ်လုံးနဲ့သိတာဖြစ်နေတဲ့သွားအားမရှိဘူးရည်ရည်ဘာဟာခန္ဓာဤတစ်ခုလုံးမှာရှိတဲ့ယုတ်လတိုင်းယုတ်လတိုင်းမှာအမြဲတမ်းပါဝင်ပါလေ။လွန်အင်းဒီရောနေတာနဲ့လွန်အင်းညပြရတာဒါတော့ကွာ။ဒါကြောင့်ဒုဏ္ဏကိုမြင်တဲ့ပုဂ္ဂိုလ်ကမာရနဲ့ဒုဏ္ဏနှစ်ခုတွဲရှိနေတဲ့ဒီကုလုံးမှာတွဲနေမှာတဲ့သဘောကိုလည်းကုခုနဲ့သိကြပါရဲ့။အဲဒီဒုဏ္ဏမှာတဲ့သဘောဒီကုလုံးရနေတဲ့နောက်တစ်ခုတွဲကြည့်။ကျမ်းတဲ့သဘောဒုဏ္ဏလေးဒီကုလုံးပြအောင်ရှုလိုက်မာရဏဘောဒီကုလုံးပြအောင်ရှုလိုက်ဒုဏ္ဏရှုလိုက်မာရဏရှုလိုက်ဆက်ကတက်ကရှုပါများနေတယ်အဲ့ဒီကျန်းတဲ့တဲ့သဘောပေါ်လာတဲ့မပေါ်ဘူးအဲ့ဒီပါဆုံးပြန်လာလက်ကလေးနဲ့လုံကြီးလေးနဲ့ထိထားတဲ့နေရာကိုသိကလေးနဲ့ပြတ်ကြည့်ပါနည်းနည်းလေးပုတ်ကြည့်မတင်ချင်ကျန်းတဲ့သဘောမသိနိုင်ဘူးလားသိတယ်ဘုမဟုတ်အပေါ်အနားလေးလေးကိုကျန်းလေးနဲ့အသာလေးပုတ်ကြည့်ပါကျမ်းတဲ့ဘောမတွေ့နိုင်ဘူးလားအဲဒီလိုကျမ်းကျမ်းမှုသိကြတဲ့ခဏရကစပြီးကျမ်းတဲ့ဘောကိုဒီကုလုံးနေအောင်မရရင်ပြောကြည့်ပါဒုနဲ့မာရင်ကျမ်းတယ်ဘုနကအပေါ်အံတော်လေးကိုကျမ်းလေးနဲ့ပုတ်ပြီးတော့အဲ့ဒီနေရာမှာဒုနဲ့ရှိမာရင်ရှိဒုနဲ့မာရင်ဒီကသိကြလာတဲ့အခါကျမ်းတဲ့ဘောလေးတွေ့ပြီးတော့ရှိလိုက်ဒုနဲ့မာရင်ကျမ်းတယ်သုံးခုအဲဒီသဘောကသုံးခုပေါင်းပြီးဆိုရင်လည်းဒီကုလုံးလည်းကုလုံးနဲ့ပြန်ပတ်တော့ပါနော်။ဒါပြန်လည်းမရဘူးလေ။သုံးလို့နေတဲ့သဘောနောက်တစ်ခုလည်းဒီမလေးကိုလည်းပြီးပြီးတော့အကလည်းအာဟုန်ကိုဆိုင်ကြည့်ပါလေမတော်ဘူးလား။လေးသွား လက်ကလေးနဲ့ဒီပေါ်မောသဖို့သူ့ဘောကိုနည်းနည်းလေးသိပြီပါလေးမတော်ဘူးလားသိနေသွားအဲ့ဒီလေမှုသင်ကြားတဲ့ပညာကသက်ပြီးလေးတဲ့သဘောတစ်လုံးလုံးမြောင်ရှုပါ။ပေါင်းလိုက်တော့တက်ကလေးလုံးကြည့်ပါဦးလေ။ငါကဘဝတရားငါကကြည့်ဒီလေးကိုကြည့်ပါနော်။အဲ့ဒီသဘောတရားလေးကိုကြည့်နေတဲ့အခါမှာပထမမဂ္ဂရုပထမဥစ္စာဖြစ်တဲ့မာရသဘောကျမ်းတဲ့သဘောလေးတဲ့သဘောကရပြီ။ရပြီဆိုရင်ဒီပုဂ္ဂိုလ်ကနောက်တစ်ခုပါလို့ရမလဲ။ထောက်ခံတဲ့သဘောကြောင့်ဖြစ်တယ်။ဘာဖြစ်လို့ဒီထောက်ခံတဲ့နောက်ထပ်ရတယ်လို့မြည်တော့မာရလေးနဲ့တွဲချင်မှပုံပြီးသဘောပေါက်တယ်လို့နော်။သောကေသရံကအင်းကြီးကိုပြောမယ်ခင်ဗျာ။ကြောက်ခွေတဲ့လူတိကောင်းနေထောက်တာလေ။ဒီခန္ဓာအင်းကိုဆိုင်ရင်ဆိုင်ရင်အတင်းမြဲရင်ညက်တဲ့အတင်းလဲမတော်အောင်သိထားရသဘောပဲ။တကယ်လို့မသိနိုင်ရင်ဒီခန္ဓာအင်းကြီးလဲမတော်ဘူးလား။လဲတယ်။အဲ့ဒါကိုမာရလေးနဲ့တွေ့ရှိကြည့်ပါ။ပုံပြီးသင်ကြားတယ်။သဘောမပေါက်ဘူးဆိုရင်ခန္ဓာကိုယ်ကိုနည်းနည်းလေးလောက်လှုပ်ကြည့်။မလဲအောင်ပြန်ပြန်သိနေတဲ့သဘောလေးသိနေ။နော်။မာရနဲ့တွေ့ကြည့်ရင်ဒုက္ခလေးနဲ့ချူထားတယ်လို့လက်ကိုထားထားတဲ့အတိုင်းခြေောက်ထားထားတဲ့အတိုင်းခေါင်းထားထားတဲ့အတိုင်းကိုထားထားတဲ့အတိုင်းလဲမတော့အောင်လှုပ်ရမတော့အောင်ရင်ရဲမတော့အောင်ထိခါတဲ့ဘုရားဘုန်းလို့ခေါ်တယ်။ဘောင်းလိုက်မယ်ဆိုလို့ရှိရင်သဘောတရားကလည်းခုဖြစ်သွားပါလေ။ငါကတော့ဒုနဲ့သဘောမာတဲ့သဘောကျမ်းတဲ့သဘောလေးတဲ့သဘောထောက်တဲ့သဘောဒုနဲ့ထောက်မာရသဘောကျတဲ့သဘောလေးတဲ့သဘောကပထဝီဂရုပထဝီကသဘောတရားနာကိုကြားတယ်နော်ဒုတိယကမရောက်နေတဲ့ကောင်ကအဲ့ဒီပထဝီနဲ့ထက်မှသုံးခုကျန်နေသေးတယ်ညှော့တဲ့သဘောချိုးတဲ့သဘောပေါ်တဲ့သဘောအောင်အပြင်းနှုတ်ခန္ဓာလေးကျန်လေးနဲ့ကြည့်ကြကြည့်ပြောရောက်မှုသင်္ခါရတဲ့ဒိဉာဏစပြီးပြောတဲ့သဘောတစ်ခုလုံးမြင်အောင်ဖြစ်ပါဒုလုံးကုန်မုံလို့မုံပြတဲ့ခင်ကြီးပြော့တယ်လို့ပြော့သွားပြီဆိုရင်ပေါ့ပြော့တဲ့အချိန်ခါလေးမှာအောက်အပြိနောက်ခံသားလေးကိုပဲကြာလေးတစ်လေးဆိုပြီးနည်းနည်းလေးပို့ချောင်းတယ်အဲ့ဒီချောင်းမှုတင်ကြတဲ့တရားသာသာပြီးချောင်းတဲ့ဘောနဲ့ဒီကုလုံးမြောင်ရှုပြော့တဲ့ဘောချောင်းတဲ့ဘောဒီနှစ်ခုပေါ်လာပြီဆိုရင်ပေါ့တဲ့ဘောတစ်ခုပေါ်လာတတ်ပါမမောင်ရဲ့လည်းယူလေးတစ်ချောင်းလောက်ကအသာလေးဒီဘလက်ကလေးဒီဘတင်ပြီးလည်းယူလေးတစ်ချောင်းလောက်အသာလေးမှာပေါ့နော်အဲ့ဒီပေါ့တဲ့ဘက်ကအဲ့ဒီစနေနေ့မှာရှိလို့မရဘူးဆိုရင်တော့ဆန့်ကျင်ဘက်ကပြန်ပြီးတွဲရှိပါဒီကောလုံးကိုနေတော့နေတဲ့ဘက်ပြန်ရှိတယ်နေတဲ့ချိန်ကမှအဲ့ဒီလဝါလေးကိုဒီဘတင်ပြီးတော့လည်းယူလေးတစ်ချောင်းလောက်ကအသာလေးမှာယူပါလေလေရှင်ကမှာဒီလည်ရုပ်လေးတောင်ကိုမလည်ရတဲ့အတွက်ပေါ်ပါနေတဲ့သဘောလေးလည်းလည်းကူနဲ့ပေါ်ပေါက်တယ်ပါတယ်။အဲဒီတော့ပေါ်ပေါက်ပြီဆိုလို့ရှိရင်